ရှင်နေပြုတဲ့ကုသိုလ်များနဲ့ဆက်ပြီးတော့တရားနာကြရအောင်ပြီးမှရည်စက်ချခြင်းအမြတ်တမ်းပေးဝခြင်းကိစ္စကိုဆောင်ရွက်ပေးမယ်။ရှင်နေသာသနာတော်နှစ်2556ခုနှစ်မြန်မာကောစာတက်ကလေး1384ခုနှစ်ဝါကောင်လာဇန်6ရက်ခရီးနှစ်2012ခုနှစ်ဩဂုတ်လ23ရက်ကြာသာပတိနေ့မှာချက်တိုင်းတောင်ယူမြဆက်ကြအကြောင်းတိုက်သူလာရောက်ပြီးတော့နှစ်နှစ်မြောက်နှစ်ကြိမ်မြောက်အဖြစ်နဲ့ကုသိုလ်ပြုကြတာကမန္တလေးတိုင်းဒေသကြီးမြစွန်မြို့နယ်မြမကြီးမြို့ပုံညာကာမီယူဝတီအဖွဲ့ဖြစ်ကြပါတယ်အဲ့တော့မိမိတို့ပုံညာကာမီယူဝတီအဖွဲ့ဝင်များဖြစ်ကြတဲ့နံပါတ်1ဒေါခင်တက်တမီမာတန်တန်ချူနံပါတ်2တော်မြတ်သိန်းတမိမာအေးအေးထွေနံပါတ်3ဦးကျော်အောင်ဒေါ်သက်တမိမာဝင်းဝင်းကျော်နံပါတ်4ဦးငယ်ဒေါ်စိန်တမိမာအေးယူခိုင်နံပါတ်5ဦးပေါ်တင်ဒေါ်ခင်တွင်တမိမာလက်လက်နိုင်နံပါတ်6ဒေါ်သိန်းပြည့်တမိမာရင်ရင်စံနံပါတ်9ဒေါ်ထွေးတင်ဒူမမာခင်မျိုးဝေနံပါတ်၈ဦးတင်ဆွေဒေါ်စန်းရွဲ့တမိမာငိမ့်ဤဖြူနံပါတ်၉ဒူရဲအုပ်ဦးကျော်စေရဒေါ်အေးအေးမူနံပါတ်၁၀ဒေါ်တန်တန်မြညီမဒေါ်တန်တန်လနံပါတ်၁၁မလွင်လွင်အောင်ညီမမငင်ငင်အောင်နံပါတ်၁၂ဦးစန်းမောင်ဒေါ်လာကျွေနံပါတ်၁၃ကိုမင်းတန်ဦးမခင်ပြုံးကြီးနံပါတ်34ကိုခင်စောမခိုင်ခိုင်ဦးနံပါတ်35ကိုကလာမခင်လေးဆွေနံပါတ်36ကိုအောင်အောင်မမြစန်းကျူအဲ့တော့ဒီလိုအဖွဲ့ဝင်များဖြစ်ကြတဲ့ပုံညကာမီယူဝတီအဖွဲ့သူဖွဲ့သားများကညဆက်ကြအကြောင်းတိုက်တို့လာရောက်ပြီးတော့ယနေ့တန်ဃာတော်335ပါးတို့အားနှစ်နှစ်မြောက်နှစ်ကြိမ်မြောက်အဖြစ်နဲ့အာယုံခါမှာအာယုံစွမ်းများဆက်ကပ်လူတန်းခြင်းနေလေခါမှာလည်းပဲ335ပါးတို့ဟာနေစွမ်းများဆက်ကပ်လူတန်းခြင်းညနေခါမှာလည်းပဲတန်ဃာတော်335ပါးတို့ဟာဖြိုရည်ဆေးပစ္စည်းများလူတန်းခြင်းဆိုပြီးတော့တနေ့သာအတွက်တာဝန်ယူပြီးတော့ကုသိုလ်ကောင်းမှုများကိုပြုလုပ်ခြင်းထိုမှတစ်ပါးနာယကနုနာယကကနဝဇကစာကြ24ပါးတို့ဟာတပါးတပါးတင်9000ကျက်တန်အဆက်သောပစ္စည်းများကိုလှူဒန်းကြခြင်းဆရာကြီးဖွားပုံညာဝရီအားလည်းပဲ9000ကျက်လှူဒန်းကြခြင်းထိုမှတစ်ပါးပညာရေးပရိသတ်ပင်ဖြစ်9000ကျက်ခြေပရိသတ်ပင်ဖြစ်9000ကျက်ရေမီးပရိသတ်ပင်ဖြစ်3000ကျက်စုပေါင်းပြီးတော့ပရိသတ်ပင်များစိုက်ထူလှူဒန်းကြခြင်းဓမ္မပူဇာအဖြစ်ဝါစုသင်္ကန်းတွင်ဇုံတစုံနဲ့တသိန်းကျက်တန်အဆက်သောပစ္စည်းများလှူဒန်းခြင်းတိကျကုသိုလ်ရှင်များဖြစ်ကြတဲ့မြမကြီးမျိုးအခြေခံရဲ့ဥကျော်အောင်ဒေါ်သက်မိသားစုအဆွမ်းပရိသတ်ပင်9000ကျက်လှူဒန်းခြင်းကိုခင်စောမခန့်တိုင်မိသားစုအရေမီးပရိသတ်ပင်အဖြစ်9000ကျက်လှူဒန်းခြင်းဆိုပြီးတော့ကုသိုလ်များကိုဝိုင်းဝန်းပြီးတော့စုပေါင်းပြုလုပ်ကြရတယ်ပေါ့အဲ့တော့ယနေ့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့မြမကြီးမျိုးပုံညကာမီယူဝတီအဖွဲ့သူဖွဲ့သားများကိုဖုန်ကြီးနေနဲ့မေတ္တာရေဖြင့်ဖြေကျော်ပါဆိုတဲ့ကောင်းစီနဲ့အနုမောဒနာတရားလိုင်းနာကျင့်သုံးဖွဲ့ရာတရားတစ်ပုဒ်ကိုဟောကြားပေးမယ်။ဒါကြောင့်တရားနာမယ့်မေတ္တာရေဖြင့်ဖြေကျော်ပါတဲ့။ဘာဖြစ်လို့လဲဆိုတော့ဖုန်းကြီးတို့လူပေါင်းလူအဖွဲ့စီမှာတဦးတယောက်တည်းနေလို့မရပါဘူးအာလုံအသင်းဖွဲ့မိသားစုတွေနဲ့နေကြရတယ်တယောက်တည်းနေတဲ့ပုံကလည်းပဲမိမိတို့ရဲ့ရွာမှာရက်ွက်နဲ့အဖွဲ့စီနဲ့နေကြရပါတယ်အဲ့တော့ဒီတော့ဒေါသဆိုတဲ့အာဃာတတရားကပူလောင်မှုကိုဖြစ်စေတယ်ဒေါသကြီးတဲ့အာဃာတကြီးတဲ့ပုံကတယောက်လူအတိုင်းဝိုင်းဖွဲ့စည်းတဲ့မှာရှိလာပြီဆိုရင်ဒီပုဂ္ဂိုလ်ဟာကိုယ်တိုင်လည်းပဲပူလောင်မှုတွေခံစားရတတ်တယ်ပတ်ဝန်းကျင်ကိုလည်းပဲပူလောင်မှုပေးတတ်တယ်ပေါ့အ Ado di do da agadari ku meta dia ne mimi tu sejo nai mi so yin ko lai le be nyin chan ne pawon chin mi da su pawon chin yet ywa phwe si a lo ko le be nyin chan mu pe nai ne da jao meta dia le di jin thong nai aw pawon chin meta yi pin sejo ba so de kaung si ne ho pe ne Ado di dia do ku na yi ya lo shin mimi tu yin ni phwe si tha de phwe si ga ne paung nya so ja twa nai ne po ဒီလိုမှမဟုတ်ဘဲနဲ့ဒေါသအာကတအတ္တရှင်ဟန်တင်ပြီဆိုရင်ဒီဖွယ်စီဟာမကြခင်ပဲပျက်စီးသွားနိုင်တယ်။ဒါကြောင့်ဒီဖွယ်စီထဲမှာပါတဲ့ပုဂ္ဂိုလ်ကြီးကိုကြီးကိုကြီးမေတ္တာတရားတွေကျင့်သုံးနိုင်အောင်ဘုန်းကြီးကမေတ္တာရည်ဖြင့်စေချောပါ။ဒီကောင်းကြီးလေးနဲ့တရားတစ်ပုဒ်ဟောပေးမယ်။အဲ့တော့ဘုန်းကြီးတို့ဒေါသအာကတဆိုတာကတော့ပုထုဇဉ်တွေမှာအပြေဝရှိပါတယ်။နောက်ပြီးတော့အရိယ သူတို့လည်းပဲဒေါသတွေရဲ့ရှိသေးတာပဲကြမ်းတမ်းမှုပဲမဖြစ်တာရုပ်ရင်းကြမ်းတမ်းမှုတော့မရှိဘူးပေါ့ဘယ်ချိန်ကျမှဒီဒေါသအကတ္တတွေကင်းစင်တယ်လေလို့မေးရင်အနာဂံယဟန္တာဖြစ်မှာပဲဒီဒေါသအကတ္တတွေဟာကင်းစင်သွားတယ်ဒါကြောင့်မိမိတို့ကပုထုဇဉ်တွေဖြစ်နေတော့ဒေါသအကတ္တရှိတော့ရှိနေကြတယ်သို့တော့မလွန်ကဲစေအောင်လွန်ကဲမှုမဖြစ်အောင်မေတ္တာရည်နဲ့ဆေကျော်ပြီးတော့ဒီဒေါသအကတ္တတွေကင်းစင်နိုင်တယ်မြကင်းစင်အောင်လုပ်ရမယ်ပေါ့အဲ့တော့ဒီတရားကိုမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကဘုသူကိုအကြောင်းပြုပြီးတော့ဟောခဲ့တယ်လေဆိုတော့တိတ်တမထေကိုအကြောင်းပြုပြီးတော့ဟောခဲ့တာတိတ်တမထေဆိုတာကမြတ်စွာဘုရားနဲ့ညီကိုတဝန်းခွဲတော်တယ်အဲ့တော့တိတ်တမထေကယဟန်တော်ရည်ရဲ့ယဉ်ကျေးမှုစာရိတ္တသီလကျင့်ဝတ်တွေချို့ယွင်းနေပေါ့ဆရာတော်တွေဘာတွေကြွလာတာမြင်ရင်သားနဲ့ခရီးဦးကြိုးစုံမှုမလုပ်ဘူးအားလုံးကလက်အုပ်ချီတာတွေဘာတွေကိုတာယာနေတယ်ဝါငယ်ပြီမဲ့လို့တရင်ကြီးတွေရဲ့လက်အုပ်ချီတာစသည်ဖြင့်ဒီကျင့်ကြင်မှုတွေကိုတာယာတဲ့အတွက်ကိုယ်ကလောက်ရမှာကိုသူများလောက်တာကိုတာယာနေတဲ့အတွက်ယဟန်တော်တစ်ပါးကနေပြီးတော့ယဟန်ငယ်လေးတစ်ပါးကသူ့ကိုဆုံးမစကားပြောကြားတယ်ပေါ့တိုင်းမတိတ်တာကိုတော်ကြီးကမြတ်စွာဘုရားနဲ့ညီကိုလည်းပဲတော်တယ်။တာကီဝင်မင်းမျိုးလည်းပဲဖြစ်တယ်ဆိုတော့မာမာနာတွေကသိကြည့်တော့မြတ်စွာဘုရားတံကိုသွားလျှောက်တယ်။သူ့ကိုဆဲကြပါတယ်လို့သွားပြီးတော့လျှောက်တယ်။ဒီတော့ယဟန်တော်ကြီးကကြိုးကြောင်းလျှောက်တဲ့အခါမြတ်စွာဘုရားကတိတ်တာမှားတဲ့အကြောင်းပြီးတော့တိတ်တာတဲ့။ဒီယဟန်တော်ကြီးကိုသင်တောင်းမှန်လိုက်ပါလို့ပြောတော့တိတ်တာကမတောင်းမှန်နိုင်တဲ့အကြောင်းညင်းဆန်ခဲ့တယ်။အဲ့တော့တိတ်တမထေရဲ့ပြောဆိုခတ်တဲ့အကြောင်းဒေါသကြီးတဲ့အကြောင်းအာဃာတကြီးတဲ့အကြောင်းဒါတွေကိုအကြောင်းပြုပြီးမြတ်စွာဘုရားကဒီတရားတစ်ပုဒ်ကိုဟောခဲ့တာပါအဲ့တော့ဘယ်လိုဟောခဲ့တယ်လဲဆိုတော့အကုစီမံဝတိမံအဇီနီမံအဟာတိမေရေဇာတံဥပနေရှံတိဝေရံဒေတနာတံမတိမံငါကိုအကုစီဆဲဘူးပြီးမံငါကိုဝတိညင်းစေပုတ်ခတ်ဘူးပြီးမဟာငါကိုဝစီနိနီယမျိုးမျိုးနဲ့နိုင်ကျင်ဘူးပြီမေငါဤတန်တကံဥစ္စာကိုအာတိခိုးယူဘူးပြီဤတီတို့တွေ၍ရေကျင်ပုဂ္ဂိုလ်တို့သည်တန်ထိုရန်မျိုးကိုဥပနိရှံတိဖွဲ့ကြလေကုန်၏ဒေသံထိုရန်မျိုးဖွဲ့သူတို့၏ဝေရံရန်သည်နာသမတိဘေသောခါမမငြိမ်း၏နိုင်ပါကြည်တဲ့မြတ်စွာဘုရားကအဲ့ဒီတိတ်တာမြတ်စွာဘုရားကတောင်းမှန်ခိုင်းတယ်သူကမတောင်းမှန်နိုင်ဘူးယဟန်တော်ကြီးကသူ့ကိုဆဲတယ်လို့ဒေါသအာကာတနဲ့ဆွဆွဲပြီးတော့ရံညိုးတွေဖွဲ့တယ်ပေါ့အဲ့တော့ဒီရံညိုးဖွဲ့တာကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကမိန်ကြားတယ်မံငါကိုအကိုစီဆဲဘူးပြီးမံငါကိုအဝတိညင်စေပုတ်ခတ်ဘူးပြီးတဲ့တချို့ပုဂ္ဂိုလ်တွေကငါ့ကိုဆဲဘူးတဲ့ငါ့ဘောမှာတင်ဖြင်ပြောဘူးတဲ့ငါ့ဘောမှာမဟုတ်မတရားဆဲဘူးတဲ့ဆွဆွဲဘူးတဲ့ဒီလိုတွေးပြီးတော့စိတ်ထဲမှာတမြင်မြင်နဲ့ခံစားရတယ်တွေးတိုင်းတွေးတိုင်းဒေါသတွေပေါက်ပွဲတယ်အာဃာတတွေကတည့်ရက်လည်းပဲမပြေပြောက်တည့်ရက်လည်းပဲမပြေပြောက်နဲ့သေကာနည်းတီဒီအဆွေနှန်းကြီးတွေရှိသွားတတ်တယ်ဘုန်းကြီးတို့တကယ်တော့တရားရှုမှတ်တဲ့အလေးရှိကြည့်ပေါ့တရားရှုမှတ်တဲ့အလေးရှိလို့ရှိရင်ဒီအတန်တွေဆဲတဲ့အတန်တွေဟာသူ့အတူဖြစ်ပြီးတော့ပြတ်သွားတာပဲဘုန်းကြီးတို့ဆဲလိုက်တဲ့အတန်ဆိုတာရုပ်သဘောတရားရုပ်ဆိုတာလည်းပဲသင်္ခါရသဘောတရားကြီးဖြစ်ပြီးတော့ပြတ်သွားတာဆဲလိုက်တဲ့တန်ဟာကြံမနေပါဘူးနောက်ပြီးတော့ဘုန်းကြီးတို့ကိုယ့်ကိုယ်ကိုကြားသိလိုက်တဲ့စိတ်ကလေး ဒီစိတ်ကတန်တရားဖြစ်တော့ဖြစ်ပြက်ကပိုပြီးတော့တောင်းမြန်သေးတယ်ဖြစ်ပြီးတော့ပြတ်သွားတာဒီကြားသိလိုက်တဲ့စိတ်လေးတွေမရှိတော့အဲ့တော့ဘုန်းကြီးတို့ဆဲလိုက်တဲ့အတန်းကလည်းပဲရုပ်တရားဖြစ်ပြက်ကြားသိလိုက်တဲ့စိတ်လေးကလည်းပဲရုပ်တရားနံတရားပဲဖြစ်ပြက်ပဲအဲ့တော့ဖြစ်ပြီးတော့ပြတ်သွားတဲ့ဒီဆဲလိုက်တဲ့အတန်ကိုပဲငါဆိုတဲ့ဆွဲလန်းမှုရရှိနေတော့ငါ့ကိုဆဲဘူးတယ ငါကိုပုတ်ခတ်ဘူးလေငါကိုလုံကြံဘူးလေဒါမျိုးတွေတွေးပြီးတော့ပုထုဇဉ်တွေကဒေါသအာကတတွေနဲ့ဆွဲပြင်းနေကြတယ်တဲ့ပူလောင်နေကြတယ်အဲ့တော့ဒီပုဂ္ဂိုလ်နဲ့တွေ့လို့ရှိရင်လည်းဒေါသတွေမထိန်နိုင်မသိမ့်နိုင်လက်စားချေခြင်းစိတ်တွေနဲ့အာကတတွေနဲ့ဒေါသတွေနဲ့မြဲတမ်းပူလောင်နေတယ်တကယ်တော့ဆဲလိုက်တဲ့အတန်ဆိုတာလေဖြစ်ပြီးတော့ပြတ်သွားခဲ့ပြီမရှိတော့ပါဘူးနောက်ပြီးတော့ကိုယ်သိလိုက်တဲ့ကြားသိလိုက်တဲ့စိတ်ကလေးဟာလည်းပဲဖြစ်ပြီးတော့ပြတ်သွားခဲ့ပြီတရားသဘောအရာမြဲတယ်ဆိုတာမရှိပါဘူးအဲ့တော့ဒါတရားရှုမလိမ့်ရှိတဲ့ပုံကိုယ်တွေဆိုရင်ဒီသဘောတွေနားလဲပါတယ်အဲ့တော့အာဃာတကြီးတဲ့ငါဆွဲကြည့်တဲ့ငါကိုဆဲဘူးတဲ့ငါသာသမီကိုစော်ကားဘူးတဲ့ငါကိုဘလို့လှုပ်ဘူးတဲ့စသည်ဖြင့်ဒီလိုငါဆိုတဲ့ဒီအတ္တဇွဲကြီးရဲ့ကြီးလွန်နေပြီဆိုရင်တော့ဟိုးတစ်နှစ်ကဆဲဘူးတဲ့အတန်လည်းခုချိန်ထိကြားနေတာငါကဘလို့ဆဲလိုက်တာတကယ်တော့ဒီအတန်တွေကဖြစ်ပြီးတော့ပြတ်သွားခဲ့ပြီဒီပုဂ္ဂိုလ်ကငါဆွဲတွေသိကြီးမားနေတော့ဒီဆဲလိုက်တဲ့အတန်ကြီးတွေဟာသူ့မှာမပြောင်းဘူးဖြစ်နေတော့တာပဲအဲ့တော့ဒီလိုပုဂ္ဂိုလ်တွေဘလို့နေလဲဆိုတော့ဝေဒန်ဒေသနာတမတိတဲ့ဒေသံထိုအရီလိုယံညိုးဖွဲ့တဲ့ပုဂ္ဂိုလ်တို့ဤဝေရံယံဒီနာသမတိဘယ်သောအခါမှမငြိမ့်အေးနိုင်ပါပေတဲ့ဒီလိုပုဂ္ဂိုလ်ရဲ့ယံညိုးဟာဘယ်တော့မှမငြိမ့်ပါဘူးတဲ့နောက်ပြီးတော့မံငါကိုအစည်းဒီအနိုင်ကျင်ဘူးဒီဤမျိုးမျိုးနဲ့အောင်နိုင်ဘူးဒီမေငါဤတန်တကံဥစ္စာကိုအဟာတိဖိုးဆောင်ဘူးဒီတချို့ပုဂ္ဂိုလ်တွေကငါကိုအနိုင်ကျင်တာဒါတတ်တဲ့လူကြီးတဲ့ငါကိုအချက်ခွဲလိုက်တာနောက်ပြီးတော့ငါပစ္စည်းတွေကိုမတရားတဲ့ဖြင့်သူဟာယူဘူးတယ်။နေမျိုးမျိုးနဲ့ငါပေါ်ကနေပြီးတော့ငါမိသားစုပိုင်ဆိုင်တဲ့ပစ္စည်းတွေကိုသူမတရားတဲ့ဖြင့်ရယူဘူးတယ်။ဒီလိုတွေးပြီးတော့ဘုန်းကြီးတို့တချို့ပုဂ္ဂိုလ်တွေကရံညိုးတွေရှိကြတယ်တဲ့။အဲ့တော့ဘာဖြစ်တယ်လဲပစ္စုပန်မှာလည်းပူလောင်လိုက်တာ။ဒီပုဂ္ဂိုလ်တွေနဲ့တွေ့လို့ရှိရင်ရံညိုးတွေကမပြေဒေါသတွေကထွက်သိလို့ရှိရင်ဘာဖြစ်မလဲကိုယ်ပဲရှုံ့ထွက်သွားတယ်။သိလို့ရှိရင်ငရေကြနိုင်တယ်တရိစံဖြစ်သွားနိုင်တယ်ပိတ္တာဖြစ်သွားနိုင်တယ်အတူတကယ်ပိတ္တာကြီးစားတွေဖြစ်သွားနိုင်တယ်နောက်ဆုံးလူဘဝပြန်ရောက်တော့မှဒေါသကြီးလိုက်တဲ့အတွက်ရုပ်ဆိုးဓာတ်တွေလူနှုံလူမွဲလူဆင်းရဲဖြစ်တာတွေနောက်ဆုံးဒီဒေါသကိုယ့်ကိုယ်ပဲပြန်ပြီးတော့မကောင်းချိုးပေးတယ်တဲ့ဒါမျိုးတွေကဘာလဲဆိုတော့ရံကိုရံချင်းတုံတဲ့ပုံကိုယ်ရဲ့သဘောထားတွေပါဘုန်းကြီးတို့တရွေးပေနေတဲ့လက်ကိုစဉ်းစားကြည့်တရွေးပေနေတဲ့လက်ကိုတရွေးနဲ့ပြန်ဆေးလို့ရှင်ဘယ်တော့မှစင်ကြယ်မှာမဟုတ်ပါဘူးပို့ပြီးတော့ညစ်ပေသွားတတ်ပါတယ်တရွေးပေနေတဲ့လက်ကိုရေစင်ရေအေးလေးနဲ့ဆေးကြောလိုက်ချက်ချင်းပြောင်းစင်သွားပါတယ်ဒီလိုပါပဲလောကမှာရံကိုရံချင်းတုံမယ်ငါကိုပါလှုပ်ဘူးတယ်လှုပ်ဘူးတာတည်းကသူ့အတူပြီးပြီးတော့ပြတ်သွားပြီစိတ်ထဲကငါဆွဲတည်းကအတ္တဆွဲတည်းကငါပေါ်မှာလုံးရက်လေးချင်းငါပေါ်မှာဆေးရက်လေးချင်းငါဘောမှာအနိုင်ကျင့်ဘူးလေချင်းငါဘောမှာငါပစ္စည်းတွေကိုယူရက်လေချင်းအင်မတန်ချစ်ခင်ကြတဲ့အင်မတန်မှမြင်လို့ကြတဲ့မောင်နှမချင်းချင်းတောင်မှတန်ဖိုးမရှိတဲ့ဒီလိုပစ္စည်းပစ္စည်းတွေကိုကြောင်းပြုပြီးတော့ဆဲကြတက်ကြတန်ဖိုးရှိတဲ့မေတ္တာတရားတွေပြပြနိုင်တယ်တဲ့ဒါတွေကတန်ត្រာနဲ့ကြည့်လို့ရှိရင်အင်မတန်ကြောက်စရာကောင်းပါတယ်ဒါကြောင့်မြတ်စွာဘုရားကတိတ္တမထေရကိုဒီလိုရံညိုးဖွဲ့ပြီးတော့ငါဆွဲကြည့်တဲ့ပုဂ္ဂိုလ်ငါဘောမှာပါလို့ဘူးတယ်ငါငါငါဆိုတဲ့ဒီငါဆိုတဲ့စက်ဝိုင်းကြီးတွေကနေမလွတ်မြောက်နိုင်တဲ့ပုံကိုယ်တွေဟာဒေါသအာဃာတတွေကြီးပြီးတော့ယံလည်းပဲတယောက်ကနိုင်လိုက်နိုင်တဲ့သူကဆော်လိုက်နောက်တယောက်ကပြန်နိုင်တဲ့အခါကျဖွင့်ရရင်ပြန်ပြီးတော့တိုက်ခိုက်လိုက်ဒီလိုနဲ့တန်တရာကြီးတွေမှာကျင်လည်သွားတတ်ပါတယ်တဲ့ဒါတရွေးပေနေတဲ့လက်ကိုတရွေးနဲ့ပြန်စည်းတာနဲ့တူပါတယ်ဘယ်တော့မှစင်ကြယ်မှာမဟုတ်ပါဘူးပို့ပြီးတော့ညစ်ပတ်တယ်တဲ့အဲ့တော့ဘာလုပ်ရမလဲဆိုတော့တရွေးပင်နေတဲ့လက်ကိုရေစင်ရေအေးနဲ့ဆေးကြောပါတယ်အဲ့တော့မြတ်စွာဘုရားကဒုတိယကာရဆက်ဟောတယ်အကုစီမံဝရိမံဇီနီမံအဟာတိမေရေဇာတံနုပနယံတိဝေရံတေတုပတမတိ มังงาโกวะกุสิเสบุปีมังงาโกวะวะริญญะเสปุคคะปุปีมังงาโกวะสินิอองไนปุปีอนัยจินปุปีเมงาอิตันตะกะอุสสาโกอาหาติณียะญูญูเนขูอยู่ปุปีอิติโตตวยเยจินปุคคะโรติตันโตยัญโญโกนุปะนะชันติมะพั่วจะเลโก เตตันโทยัญโญมะพั่วตุโรไนอุปปันนังจิตโตเวรัญยันติอุปาทัมมัตติญญีไนบาเปอิอิติโตภะคะวาตองโลกะโตตาชินโตเมภยาติอิมากาธาอิกาธาโรรุโกอาหากรุณาชีตวาปัญญาอาภิโหจาโรมุเกบาเปตะรี
အဲ့တော့ဘုန်းကြီးတို့ဒီလိုသဘောတရားလေးတွေကိုတရွေပင်နေရေစင်ကြီးအေးနဲ့ဆေးကြောမှတန့်ရှင်းစင်ကြတာလို့ဒီလိုသဘောလေးကိုနားလည်ရပါတယ်။ကဲအလုံးလိုက်ဆိုလိုက်တရွေပေးရာရေဖြင့်သာမှန်စွာဆေးမစင်ကြသည်တရွေပေးရာရေဖြင့်သာ มันสวาสีมาสินเจติตะรุยเพียงตาสีเลียหล่นสวาปูฤณิเปติตะรุยเพียงตาสีเลียหล่นสวาปูฤณิเปติยันโกยันจิน တုံပြန်လျင်ငြိမ်းခြင်းဘယ်ခါမရှိပြီ။ရံကိုရံခြင်းတုံပြန်လျင်ငြိမ်းခြင်းဘယ်ခါမရှိပြီ။ရံကိုရံခြင်းမတုံလျင်ငြိမ်းခြင်းချမ်းသာပြေဝသည်။ ရံကိုရံခြင်းမတုံလျင်ငြိမ်းခြင်းချမ်းသာပြေဝသည်အဲ့တော့ဘယ်လိုလဲဆိုတော့တရွေးပေနေလို့ရှိရင်ရေနဲ့ဆေးမှဆင်ကြပါတယ်အဲ့တော့ကိုယ်ကိုဆေးဘူးတယ်အပြစ်မရှိဘဲနဲ့ကိုယ်ကိုယ်တစ်စောင်းတိုက်ဘူးတယ်ကိုယ့်ရဲ့ပစ္စည်းတွေကိုမတရားရယူအောင်ခိုးယူဘူးတယ်ကိုယ်ကိုနီးမျိုးမျိုးနဲ့အနိုင်ကျင့်စော်ကားဘူးတယ် ဒါဆိုရင်ဘယ်လိုဆေးမလဲဆိုတော့ပထမကံကိုဆင်ကျင်ခြင်းနဲ့ဓမ္မနဲ့ဆေးရပါတယ်အဲ့တော့ငါကလည်းပဲဆေးဘွားတော့ကသူ့အပေါ်မှာတွေးဆုံပင်ဆုံးကဘာများသူ့ပေါ်မလုတ်ခဲ့တယ်မှာမသိတာတန်တရာတော့ကငါနေပြီးတော့သူ့ပေါ်အနိုင်ကျင့်ခဲ့လို့သူ့ပေါ်ဆေးခဲ့လို့သူ့ပစ္စည်းကိုငါမတရားယူခဲ့လို့ဒီဘွားငါခံရတာနေမှာဒါဆိုလို့ရှိရင်ဒေါသအာဃာတတွေကတဖြည်းဖြည်းနဲ့လျော့သွားပါတယ် ဒီလိုမှမဟုတ်လို့ကတော့ငါပစ္စည်းကိုယူတယ်ငါကိုဆဲဘူးတယ်ဒေါသတွေကအုံကြွားပြီးတော့အလုံးပူလောင်မှုတွေဖြစ်တတ်ပါတယ်ပြန်ပြီးတော့ကလေးစားခြေတာလက်စားခြေတာဒါမျိုးတွေလုံသွားတတ်တယ်ငါလည်းပဲရှင်းတော့ကသူ့ကိုတခုခုလုတ်ခဲ့ဘူးလို့ငါကြွေးတွေဆက်နေရတာနေမှာအဲ့တော့ငါကံဒီဘဝမှာဒီညနဲ့ခြေပါစီဆိုပြီးတော့ကံတရားလေးတွေကိုဆင်ကျင်နိုင်ရင်လည်းပဲဒေါသအာဃာတတွေကပျောက်သွားပါတယ်ဒါပါလ
နောက်တစ်ခါဘုန်းကြီးတို့ခန္တီတရားသီးခံမှုဒီသီးခံခြင်းဆိုတဲ့ခန္တီတရားကိုလည်းထားရတယ်အဲ့တော့သီးခံတယ်ဆိုတာကပြင်ပဆဲတဲ့အာယုန်တွေကိုသီးခံရတယ်လို့ကိုယ်နှလုံးသားတွေကနေဖြစ်လာတဲ့ဒေါသတရားလောဘတရားဒါတွေကိုလည်းသီးခံရတယ်ငါဒေါသထွက်လို့ရှိရင်ငါပဲရှုံးမှာဒေါသထွက်လို့ရှိရင်ဘုရားစတဲ့သူတော်ကောင်းတွေကအပင်လေးပါကျနိုင်တယ်လို့ပြောတာသူဆဲလိုက်တာလေးအကြောင်းပြုပြီးဒေါသထွက်လို့ရှိရင်ငါပဲရှုံးမှာသိလို့ရှိရင်ငါအပင်ကျရလိမ့်မယ်အဲ့တော့ငါနှလုံးသားထဲမှာဖြစ်ပေါ်လာတဲ့ဒေါသကိုပြီးခံမယ်အပြင်မမရောက်အောင်ငါကြိုးစားမယ်ဒီလိုဒေါသတရားတွေရဲ့အပြစ်ကိုမြင်ပြီးတော့ဒီဒေါသရှိလို့ရှိရင်အလုံးဒုက္ခရောက်နိုင်တယ်တကယ်လို့ငါကလက်စားရှိလို့ရှိရင်ထောင်ကျသွားမယ်ငါမိသားစုဒုက္ခရောက်ကြမှာအဲ့တော့ငါကိုယ်တိုင်လည်းပဲဒုက္ခရောက်ရမှာဒါမျိုးလေးတွေတွေးပြီးတော့ဖြစ်ပေါ်လာတဲ့ဒေါသတရားလေးတွေကိုသီးခံပြီးဆိုရင်ဒါတရေပေနေတဲ့လက်ကိုရေစင်ကြီးနဲ့ဆေးကြောလိုက်တာတဲ့တန်ရှင်းသွားတာပဲနောက်ဘဝထိဒီဒေါသအာကတတွေမပါနိုင်တော့ဘူးပေါ့နောက်ဆုံးဘုန်းကြီးတို့မေတ္တာတရားနဲ့လည်းပဲလောက်ရတာပဲဥပမာအပြင်အခုပုံညကာမီယုဝတီရဖွယ်တဲ့က
တဝုနဲ့တဝုတခါတည်းရန်အခမ်းမသိလို့စိတ်ကလေးကြီးဆိုကြတယ်။အော်သူတို့ပါလို့ငါတို့လည်းပဲကုသိုလ်ပြုခွင့်ရတာငါတို့တဝုတည်းဆိုရင်ဒါရီကခက်ခဲရှိနေမှာပဲ။အဲ့တော့သူတို့လည်းကုသိုလ်ပြုတာငါလည်းကုသိုလ်ပြုတာတနေ့နဲ့ညသူတို့စိတ်ချမ်းသာအောင်ငါဘယ်လိုလုပ်ပေးရမလဲ။မေတ္တာတရားလေးတွေနဲ့ထားလိုက်ရင်ဒေါသအကတ္တဆိုတာကင်းပျောက်သွားတာ။ဒီလိုမှမဟုတ်ဘဲနဲ့ပုထုဇဉ်ဆိုတာတဝုကတော့မာတတ်တာပဲ။ဒီမာတဲ့သဘောတရားလေးတွေကိုမြင်အောင်ကြည့်ပြီးတော့ပုထုဇဉ်မှမာတာပဲ။တနေ့နဲ့ညငါတီးခံနိုင်လို့ရှိရင်တော့ငါစိတ်တည်းမြင့်မြတ်သွားမှာ။ငါတီးခံနိုင်လေငါမှာကုသိုလ်တွေတိုးလေပို့ပြီးတော့နှလုံးသားတွေမြင့်မြတ်လေပဲပြီးမှခံတဲ့ပုဂ္ဂိုလ်အနိုင်ကျင့်တဲ့ပုဂ္ဂိုလ်တွေကတော့စိတ်ဓာတ်တွေတဖြည်းဖြည်းအောက်တန်းကျသွားမှာပဲတဏှာနေကတီးခံမယ်ဆိုပြီးတော့ဒီလိုတီးခံမှုတရားခွင့်လွတ်တဲ့မေတ္တာတရားဓာရီနဲ့ကျင့်သုံးနိုင်လို့ရှိရင်ဘုရားတို့ဘာဖြစ်သွားမလဲဆိုတော့ဒေါသအာကာတတွေဟာတွေပြေနေတဲ့လက်ကိုရည်စင်ကြီးနဲ့ဆေးကြောလိုက်တယ်လို့တန်ရှင်းစင်ကြယ်သွားတယ်တဲ့နောက်ဘဝအထိအာကာတရံညိုးတွေဟာမပါတော့ပါဘူးဒီလိုမှမဟုတ်ပဲနဲ့ဘုန်းကြီးတို့ဒီလိုစိတ်ကဒေါသအာကာတတွေဖြစ်နေပြီးတော့ရံညိုးတွေရှိတယ်ဆိုရင်သေပြီးလို့နောက်ဘဝရောက်တယ်။နောက်ဘဝရောက်လို့မောင်နှမချင်းချင်းအရင်ချာတွေဖြစ်တာတောင်မှဒီလိုရံညိုးရံစားတွေပါလာခဲ့။မောင်နှမချင်းချင်းစကားမပြောနိုင်တာတို့ညီမချင်းချင်းစကားမပြောနိုင်တာတို့တဝုနဲ့တဝုမခေါ်နိုင်မပြောနိုင်တဲ့လမ်းတွေလို့ရှိရင်တဝုနဲ့တဝုကုသိုလ်တွေမဖြစ်ဘဲနဲ့အကုသိုလ်တွေဖြစ်တယ်ဆိုတာအဲ့ဒါအဆက်ဆက်ဘဝတွေကဒေါသအာကာတတွေပါလာလို့ပါဒါကြောင့်မို့ဒီဒေါသအာကာတတွေကိုဒီဘဝမှာပဲငြိမ်းအောင်မိမိတို့ဖြည့်ရှင်းနိုင်ရမယ်ဆေးကြောနိုင်ရမယ်တဲ့ကဲဒါလေးတစ်ခေါက်ပြန်ဆိုတရွေပေယာရေဖြင့်သာမှန်စွာဆေးမစင်ကြယ်သည်တရွေဖြင့်သာဆေးလေယာလွန်စွာပူ၍မြစ်ပေသည်ရန်ကိုရန်ချင်းတုံပြန်လျင်ငြိမ်းချင်းဘယ်သာမရှိသည်ရန်ကိုရန်ချင်းမတုံလျင်ငြိမ်းချင်းချမ်းသာပြေဝသည်အဲ့တော့တဦးနဲ့တဦးမေတ္တာတရားလေးနဲ့ကောင်းဘက်ကိုရှာပြီးတော့ဖွင့်လို့ပေးရပါတယ်အဲ့တော့မိမိတို့အဖွဲ့စီခုနှစ်နှစ်ရှိသွားပြီအဲ့တော့ရေရှည်တည်တန်းကျင်ပါတယ်ဆိုရင်အပြစ်ကြီးမကြီးနဲ့ကောင်းကွက်လေးတွေမေတ္တာတရားနဲ့ရှာကြည့်ရတယ်။ तू ကဒီနေရာမှာအပြစ်ရှိတယ်ဆိုရင်ဩဘယ်ဘက်မှာတော့ तू ကောင်းရှာပါတယ်။ဘယ်နေရာမှာတော့ तू ကဥဆောင်ပြီးတော့လှုပ်ရှာတယ်။သဘောထားကကောင်းပါတယ်။ဒါမျိုးလေးတွေကောင်းကွက်ရှာပြီးတော့ကြည့်လို့ရှိရင်ပေနေတဲ့တွေ့ကိုရေစင်ကြီးနဲ့ဆေးလိုက်တယ်လို့ဖြစ်သွားတယ်တဲ့။ဒီလိုမှမဟုတ်ဘဲနဲ့တဦးနဲ့တဦးဘုန်းကြီးတို့အပြစ်တွေမြင်နေရမယ်ဆိုရင်ဒါတရွေးပေနေတဲ့လက်ကိုတရွေးနဲ့ဖြေးတာနဲ့တူတယ်တဲ့ဘယ်တော့မှမစင်ကြယ်ပါဘူးပို့ပြီးတော့ညစ်ပေသွားပါတယ်အဲ့တော့ဘုန်းကြီးတို့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးနည်းနည်းလေးပြောပြခြင်းနဲ့ဘုန်းကြီးတို့ဖရာရှင်နဲ့ရှင်ဒီဝရတ်ဆိုတာကပ္ပရံကြီးတွေဖြစ်ခဲ့ကြရတာအဲ့တော့ရှင်ဒီဝရတ်ရဲ့လမ်းစဉ်ကဘာလဲဆိုတော့ရံကိုရံချင်းတုံပဲမဟုတ်မကန်စိတ်ထားရှိတယ်တခါတည်းရံမဟုတ်တာဘူးပဲရံလိုသဘောထားပြီးတော့တုံ့ပြန်တတ်တာဒါရှင်ဒီဝရရဲ့လမ်းစဉ်ပါမြတ်စွာဘုရားရဲ့လမ်းစဉ်ကတော့ဘာလဲဆိုတော့တီခံနဲ့ခွန့်လွတ်တယ်ရံသူဖြစ်ပစ္စည်းတက်နိုင်တယ်မြတ်အကျိုးတရားကိုလိုလားပြီးတော့ကောင်းကျိုးလိုလားမှုစိတ်တက်နဲ့သူ့ရဲ့ကောင်းကျိုးကိုပဲဆောင်ရွက်ပေးတယ်အဲ့တော့တွေးပေနေတဲ့လက်ကိုရေစင်ကြီးနဲ့ဆေးကြောတဲ့ဝါဒဘုရားရှင်ရဲ့ဝါဒတရွေပေးနေတာကိုတရွေနဲ့ပြန်စီတယ်ဒီတဲ့ညစ်ပတ်တဲ့မစင်ကျင်ကြီးနဲ့ပြန်စီတယ်ဆိုတာအရှင်ဒီဝရရဲ့ဝါဒဒါလေးတွေကိုဘုန်းကြီးတို့သိထားရတယ်အဲ့တော့မိမိတို့ကိုယ့်ကိုယ်ကိုစဉ်းစားကြည့်ငါတို့ကရှင်ဒီဝရရဲ့ဂိုင်းသားလားဒါမှမဟုတ်မြတ်စွာဘုရားရဲ့တပိသာဝကလားဒါလေးစဉ်းစားကြည့်မိမိတို့ကမြတ်စွာဘုရားရဲ့တပိသာဝကအဖြစ်ခံယူထားကြတာအဲ့တော့မြတ်စွာဘုရားဘယ်လမ်းစဉ်ကိုကျင့်သုံးခဲ့တယ်လဲဒါလေးသိဖို့လိုအပ်တယ်မြတ်စွာဘုရားကျင့်သုံးခဲ့တဲ့လမ်းစဉ်ကတရွေးပင်နေရင်ရေစင်ရေအေးနဲ့ဆေးကြောသလိုပဲရံကိုရံချင်းမတုံလျင်ပဲနဲ့ရံကိုမေတ္တာတရားစတဲ့ဓမ္မတွေနဲ့ဆေးကြောတယ်တဲ့တန်ရှင်းအောင်လုပ်တယ်ဒါမြတ်စွာဘုရားရဲ့ဝါဒအရှင်ဒီဝရရဲ့ဝါဒကတော့တရွေးပင်နေရင်တရွေးနဲ့ပြန်ဆေးမယ်ဒီတဲ့ညစ်ပတ်တဲ့မစင်ချင်းကြီးနဲ့ပြန်ဆေးမယ်နောက်ပြီးတော့ရံကိုရံချင်းတုံမယ်ရန်မရှိတာကိုပဲရန်ရှာပြီးတော့တုံ့ပြန်မယ်မဟုတ်မကန်စိတ်တဲ့မွေးမယ်ဒါကအရှင်ဒီဝရရဲ့ဝါဒတဲ့အဲ့တော့ရှင်ဒီဝရကသူ့ရဲ့လမ်းစဉ်ကိုလျှောက်ရင်ရှင်ဒီဝရဘယ်ရောက်တယ်အဝီစီငရဲ့ရောက်သွားရပါတယ်ဒါကြောင့်မဟုတ်မကန်စိတ်တဲ့ ရှင်ကိုရင်ချင်းတုံတဲ့ဝါဒဒါအရှင်ဒီဝရရဲ့ဝါဒအရှင်ဒီဝရပယ်သွားတယ်အဝိဇ္ဇမရေတိဒီလမ်းစဉ်တိုင်းလျှောက်သွားခဲ့တယ်ခုချိန်ဒီအရှင်ဒီဝရကဝိဇ္ဇမရေမှာရှိနေခဲ့ပါတယ်နောက်ပြီးတော့မြတ်စွာဘုရားစတဲ့သူတော်ကောင်းတွေရဲ့လမ်းစဉ်ကတရွေပင်နေရည်စင်ရည်နဲ့ချိန်မရှင်ကိုရင်ချင်းမတုံရန်သူကိုယ်တော်လည်းပဲမြတ်စွာဘုရားရှင်ရဲ့ဝါဒကအကောင်းဆုံးတုံ့ပြန်ပြီးတော့သူ့ဘောမှာကောင်းကျိုးလိုလားတဲ့စိတ်နဲ့ကောင်းကျိုးတွေဆောင်ရွက်ပေးမယ်တဲ့မေတ္တာနဲ့တုံ့ပြန်တာဒါမြတ်စွာဘုရားရှင်ရဲ့ဝါဒအဲ့တော့မြတ်စွာဘုရားရှင်စတဲ့သူတော်ကောင်းတွေဟာဒီလမ်းကျင်ကိုရှောင်လန်းပြီးတော့ခုဘယ်ရောက်သွားပြီလဲနိဗ္ဗာန်ချမ်းသာကိုခံစားသွားကြဒါကြောင့်မြတ်စွာဘုရားရဲ့လမ်းကျင်ကနိဗ္ဗာန်မှာလမ်းဆုံးပါတယ်အရှင်ဒီဝရရဲ့လမ်းကျင်ကအဝိဇ္ဇမရေမှာလမ်းဆုံးတယ်တဲ့အဲ့တော့မိမိတို့ကိုယ်ကိုပြန်ပြီးတော့စဉ်းစားကြည့်ငါတို့ကရှင်ဒီဝရရဲ့တပည့်တာဝကတွေလားမြတ်စွာဘုရားရဲ့တပည့်တာဝကတွေလားဒါလေးကိုစဉ်းစားကြည့်ကြပါလေစဉ်းစားပြီးတော့မြတ်စွာဘုရားရဲ့တပည့်တာဝကဆိုမြတ်စွာဘုရားဗာလန်းရှင်ကျင့်သုံးခဲ့တယ်လေဒါလေးကိုဘုန်းကြီးနည်းနည်းလေးပြောပြပေးဦးမယ်ပေါ့ဘုန်းကြီးတို့ဘုရားရှင်ရဲ့ရှင်ဒီဝရဟာကပ္ပယံနေဖြစ်ခဲ့တယ်ဘုရားဖြစ်တော်လည်းပဲတကယ်ယံနေပဲဖြစ်ခဲ့တယ်ဘုရားရှင်ကတော့ယံချင်းမတုံပါဘူးအရှင်ဒီဝရကတော့ယံနဲ့တုံ့ပြန်တယ်မြတ်စွာဘုရားပုံမှာယံမရှိဘဲနဲ့ယံရှာခဲ့တယ်အဲ့တော့ဒီလိုကပ္ပယံကြီးဖြစ်ရတာဘာဖြစ်လို့လဲဆိုတော့ဒါလေးကသိပင်သိထိုက်တယ်သင်္ကန်းယူစရာသင်္ကန်းစာယူစရာကောင်းတယ်ပေါ့တန်ဖိုးမရှိတဲ့ငွေကြီးဒီငွေကြီးကိုအကြောင်းပြုပြီးတော့ရှင်ဒီဝရကမြတ်စွာဘုရားပုံမှာယံမျိုးဖွဲ့ခဲ့တာပါအဲ့တော့ဘယ်ပကပားနေစပြီးတော့ဖွဲ့ခဲ့တယ်လဲဆိုတော့ခုယနေ့အလုံးသောဆုံးကတဲ့တရားဓမ္မတွေမိမိတို့ဒီနေထိုင်တဲ့ကဘာကြီးကိုဗဒ္ဓကဘာလို့ခေါ်တယ်အကောင်းဆုံးကဘာတဲ့ဗမာလိုပြန်ရင်တော့ဘာဖြစ်လို့အကောင်းဆုံးကဘာတော့ဆိုတော့ဖျား၅စုပွင့်တဲ့ကဘာမို့လို့အခု၄စုပွင့်ပြီးပြီအရိမေတ္တရာဖျားရှင်တစုပွင့်ဖို့ကြံသေးတယ်အကောင်းဆုံးကဘာပေါ့အဲ့တော့ဒီကဘာနေပြီးတော့ပြန်၍ရေထွက်ရနောက်ပြန်ပြီးတော့တွက်ရငါးကဘာမြောက်မှာအရှင်ဒီဝရနဲ့မြတ်စွာဘုရားရှင်အလောင်းတော်နဲ့အရှင်ဒီဝရတောင်းမှာယံမျိုးတွေဖွဲ့ခဲ့ကြတာဒီကဘာနေပြန်၍ရေတွက်ရင်ငါးကဘာမြောက်မှာဖြစ်ခဲ့ကြတာအဲ့တော့ဘယ်ဘဝလဲလို့မေးရင်ဘုန်းကြီးတို့ရွဲကုန်တယ်ဘဝရှင်မန်းတင်မောင်ကပြတယ်ရွဲကုန်တယ်ဇာဆိုတာအဲ့ဒါဖရာလောင်းနဲ့ရှင်ဒီဝရလောင်းတို့ရဲ့ပထမဆုံးယံမျိုးဖွဲ့ခဲ့တဲ့အကြောင်းလေးတွေပေါ်ပြတဲ့ဇတ်တော်ပါအဲ့တော့အဲ့ဒီလွန်ခဲ့တဲ့ငါးကဘာလောက်ကရှင်ဒီဝရလောင်းနဲ့ဖရာရှင်လောင်းဟာရွဲကုန်တယ်ဖြစ်ကြတယ်ရွှဲဆိုတာကဘုန်းကြီးတို့အလှရှင်ပစ္စည်းလေးတွေခုခေတ်ဆိုရင်ဖန်စီပစ္စည်းလေးတို့လဲတင်မဆွဲတဲ့တန်းစားတို့နားမဆွဲတာတွေတို့လက်ကောက်ကလေးတို့ဖန်စီပစ္စည်းသဘောမျိုးလေးအလှရှင်ပစ္စည်းလေးတွေရွှဲလေးတွေရောင်းကြတယ်ပေါ့အဲ့တော့ရှင်ဒီဝရကသေရီဝါတိုင်းကသူ့ရဲ့နာမည်ကလည်းပဲသေရီဝါတဲ့ရွှဲကုန်တရဲ့နာမည်တနေ့တော့သူတို့ကမိတ်ဆွေတွေဆိုတော့ရှင်ဒီဝရလောင်းသေရီဝါရွှဲကုန်တယ်နဲ့ဖရာလောင်းရွှဲကုန်တယ်ဟာနီလဝါဟဆိုတဲ့မြေကြီးကိုလှေနဲ့ကူးကြတယ်လှေနဲ့ကူးပြီးတော့အရိဋ္ဌပူရမြို့ရောက်တဲ့အခါမှာရွေးချောင်းရမယ်ဆိုပြီးတော့သူတို့စီစဉ်ပြီးတော့အရိဋ္ဌပူရမြို့ကိုလာကြတယ်ပေါ့လာကြတော့သူတို့ရဲ့ကတိကဝတ်ကဘာလဲဆိုတော့တယောက်ဝင်နေတဲ့လမ်းကိုနောက်တယောက်ကမဝင်ကြတယောက်ပြီးသွားမှတယောက်ဝင်ရမယ်ဆိုပြီးကတိထားပြီးတော့ပထမဆုံးလမ်းကိုဝင်တာကရှင်ဒီဝရလောင်းဖြစ်တဲ့သေဒီဝါရွေးကုန်တယ်ကရွယ်ဒီထမ်းပြီးတော့အဲ့ဒီလမ်းကိုစဝင်တယ်ဒီတော့ဖရာလောင်းကမဝင်သေးဘူးပေါ့အဲ့တော့ရွယ်ယူကြအောင်မလားဆိုပြီးတော့မြို့ထဲအရိဋ္ဌပူရမြို့ထဲကိုလှည့်ပြီးတော့ရောင်းတော့အိမ်တရင်ရှိရောက်သွားတယ်အဲ့ဒီအိမ်ကလည်းပဲအထည်ကြီးပြတ်လို့ပြောရမှာပေါ့ခေတ်စကားနဲ့ပြောရင်တော့ရှင်းလုံးကအင်မတန်ချမ်းသာခဲ့တဲ့အမျိုးဒိုင်းမဲ့ဆွေမျိုးတွေလည်းပဲတည်ကြည်ပျက်စီးကြစီးပွားရေးတွေလည်းပဲတဖြည်းဖြည်းနဲ့ဆုံးယုတ်အဲ့တော့မြေဖွားနှစ်ယောက်ပဲကျန်နေခဲ့တယ်ရှင်မျိုးတွေကလည်းအလုံးယောဂာတန်းလေးနဲ့ရှင်တုံးကလည်းပရိယောဂသဘောမျိုးတွေနဲ့ဖြစ်မှာပေါ့တည်ကြည်ပျက်စီးကုန်ရတယ်အဲ့တော့အဖွားရဲ့မြေမာလေးတစ်ယောက်ရဲ့ဒီနှစ်ယောက်ပဲဒီအိမ်မှာကျန်ခဲ့တော့တယ်ရှင်တုံးကချမ်းသာတဲ့မျိုးရိုးကြီးကခုချိန်တော့တိမ်ကောလို့အဲ့တော့သူတို့မှဘာလို့စားကြတယ်ဆိုတော့သူများရဲ့အိမ်မှာတနေ့လုံးမှတနေ့စားရတဲ့ဘဝပေါ့အဲ့တော့ရွဲကုန်တဲ့ရဲ့အတန်လေးပဲကြားရုံမြေးမှဖြစ်တဲ့ကလေးမလေးကကလေးသဘာဝဒီရွဲလှပစ္စည်းလေးတွေလိုချင်လိုက်တာဝယ်ပေးပါလို့ပူဇော်တော့အဖွားဖြစ်တဲ့သူကတမီးရဲ့မြီးရဲ့ဖွားတို့မှာဘာမှမရှိဘူးအင်မတန်ဆင်းရဲတာဘာပစ္စည်းနဲ့ပေးပြီးတော့ဝယ်ရမှလဲမြီးမလေးကပြန်ပြီးတော့ပြောပြတယ်အဲ့တော့မြီးမလေးကအဖွားရဲ့ကျမတို့အိမ်ထဲမှာအိုးရီကြားထဲမှာခွက်ကြီးတစ်လုံးတော့ရှိပါတယ် ဒီခွက်ကြီးကကျမတို့အတွက်ဘာမှလည်းမသုံးပါဘူးဒီခွက်ကြီးပေးပြီးတော့ရွယ်လီမြန်ဒီနေနည်းနည်းပါးပါရမလားမသိပါဘူးဝယ်ပေးပါဖွားရဲ့လို့ပူဇာတော့မြေလေးပူဇာတာနဲ့ဖွားပြတဲ့လူကရွယ်တယ်ကိုခေါ်ထိုင်ခိုင်းပြီးတော့အမောင်ရဲ့ဟောဒီခွက်ကြီးကိုယူလိုက်ပါမောင်နှမလေးရဲ့ရွယ်လိုခြင်းလို့တဲ့ပေးခြင်းတော့နည်းနည်းပါးပါဒီပေးခဲ့ပါဒါမျိုးပြောပြီးတော့အဖွားပြတဲ့လူကရွယ်တယ်ကိုခွက်ကြီးပြလိုက်တယ်အဲ့တော့ရှင်ဒီဝရလောင်းတေဒီဝါရွယ်ကုန်တယ်ကခွက်ကြီးကိုကြည့်ပြီးတော့ရွှေခွက်ကြီးများဖြစ်မလားဒါမျိုးတွေးလိုက်တယ်တွေးပြီးတော့သူကနေမတိမတာခွက်ကြီးရဲ့ဖင်ရနေပြီးတော့အက်ကလေးနဲ့ချစ်ကြည့်လိုက်တော့ရွှေခွက်မှသိတာသွားတယ်ဒါပေမဲ့လို့မယိုးမသားဖြစ်တဲ့ပုံကိုဆိုတော့ဒီရွှေခွက်ကြီးကိုငါလက်ကားရအောင်လက်ကားနီးပါးလောက်ရအောင်ဘယ်လိုလုပ်ရမလဲဒါမျိုးတွေးပြီးတော့သူကခွက်ကြီးကိုတန်ဖိုးမရှိတဲ့ခွက်ကြီးလိုလိုနဲ့ခမရတို့ခွက်ကြီးအပြင်ပဲဝတ်တောင်မှမတန်ပါဘူးတဲ့ပါတန်ကြီးရှိတို့လဲဆိုပြီးတော့မြေကြီးပေါ်ခွန်းဆိုပြီးတော့လွန်ပစ်လိုက်တယ်အဲ့တော့ဖွားပစ်တဲ့လူကလည်းပဲကိုကပစ္စည်းရမရှိဆင်းရဲရဆင်းရဲဒီလိုဖွက်ကလေးကိုပြန်သိမ်းထားလိုက်တယ်ဘာမှမပြောချောက်မျက်နှာငယ်လေးတွေနဲ့ကြံနေခဲ့ကြရတယ်ဒီတော့ရှင်ဒီဝရလောင်းဖြစ်တဲ့ရွယ်ကုန်တွေကလည်းပဲဘာညာနဲ့ပြောဆိုပြီးတော့ဘာမှတန်ဖိုးမရှိတဲ့ဖွက်ပဲဝတ်တောင်မတန်တဲ့ဖွက်ပြောဆိုပြီးတော့သူကလည်းပဲထွက်သွားတယ်နောက်တစ်ခေါက်မှပြန်လာမယ်ကြည်ရွယ်ချက်နဲ့ပေါ့အဲ့တော့ဘုန်းကြီးတို့ရှင်ဒီဝရလောင်းရွယ်ကုန်တွေထွက်သွားတော့ဖရာလောင်းရွယ်ကုန်တွေကလည်းပဲအဲ့ဒီလမ်းကိုဝင်သွားတယ်။ဝင်ပြီးတော့ဒီလိုပဲရွယ်တယ်ဆိုပြီးတော့အော်တယ်ပေါ့။ဒီတော့မြေလေးဖြစ်တဲ့သူကထပ်ပြီးတော့ပူဇာပြန်တယ်။အဖွားရဲ့ရွယ်လေးတွေဝယ်ပေးပါအောင်။အဲ့တော့ဖွားဖြစ်တဲ့သူကငါမြေတဲ့ပထမလာတဲ့ရွယ်ကုန်တွေကလည်းပဲအဖွားတို့ကိုပြောသွားလိုက်တာနှစ်ပြားမတက်ဘူး။ပဲဝတ်တောင်တန်ဖိုးမရှိဘူး။ဘာတန်ဖိုးရှိလို့လဲပြောပြီးတော့ဒီခွက်ကြီးကိုမြေကြီးပေါ်လွှင့်ပြသွားတယ်။ဒီတခါမှလည်းပဲငါမီးကိုအဖွားကဘာပေးပြီးတော့ဝယ်ပေးရမှာလဲဒီရွယ်တွေဘာပစ္စည်းများရှိလို့လဲမြေးရဲ့လို့ပြောတော့မြေးမလေးကအကဲခဲကြည့်လိုက်တော့တွက်တွက်လက်လက်လေးချက်ချက်ချာချာရှိတော့အဖွားရဲ့ပထမသွားတဲ့ရွယ်ကုန်တွေကအဖြစ်နှုတ်ကျန်းရှာခြင်းရှိလာပါတယ်ခုလာတဲ့ရွယ်ကုန်တွေကတော့မျက်နာကချိုးတာလိုက်တာကြည့်ပြောရှုပြောနဲ့နောက်ပြီးတော့ဇကလုံးလေးရလည်းပဲတိမ်တိမ်မွေးမွေးနဲ့အဲ့တော့ဒီခွက်ကြီးကိုယူချင်းယူမှာပါဖွားရဲ့အဲ့တော့ဒီခွက်ကြီးနဲ့ရွယ်လေးနဲ့တော့လဲပေးပါအဲ့တော့ဒီရွယ်ကုန်တွေကြီးကတော့ယူလောက်ပါတယ်ကလေးလေးကပူဇာပြန်ရောဒီတော့ဖွားဖြစ်တဲ့လူကမြေးပေါ်မှာစိတ်မချမ်းသာတော့ရွယ်တယ်ကိုခေါ်ပြီးတော့ထိုင်ခိုင်းပြီးတော့စောစောကတူပဲပြောရတာဒီခွက်ကြီးကိုယူပါမောင်နှမအတွက်ပေးရှင်တဲ့လောက်လေးပေးခဲ့ပါဒါမျိုးပြောရတယ်ပေါ့ပြောတော့ဖရာလောင်းကယူသားမှုအပြည့်အဝရှိတော့ခွက်ကြီးကိုကြည့်လိုက်တော့โอ้อดอยฮอดิขวดจีอาภิญตะไถตันหลอกเตชุยขวดจีผิดနေပါတယ်ကျွန်တော်မှာလည်းပဲတသိန်းတန်ကြီးရှိတယ်ပစ္စည်းမပါပါဘူးဒါမျိုးကျိုးယိုသားသားပြန်ပြောလိုက်တယ်အဲ့တော့ဘွားဖြစ်တဲ့သူကဝမ်းသာလိုက်တာအမောင်ရဲ့ပထမလာတဲ့ရွှေကုန်တွေကတော့ဖြင့်ဘဲဝက်တောင်မတန်ဘူးဘာတန်ကြီးရှိလို့လဲပြောပြီးတော့မြေကြီးပေါ်လွန့်ပြဲသွားတယ်အဲ့တော့ရွှေခွက်ဖြစ်သွားတယ်ဆိုတာလည်းပဲအမောင်ရဲ့ဘုံကံကြောင့်များရွှေခွက်ဖြစ်သွားတာဖြစ်ပါလိမ့်မယ်တဲ့ဒါကြောင့်ဒီခွက်ကြီးကိုယူသွားပါတော့အဲ့တော့ရွယ်နေငယ်တင်ပေးခြင်းတော့တာပေးပါဆိုပြီးတော့အဖွားဖြစ်တဲ့သူကလည်းဝမ်းသာအားရနဲ့ပြောလိုက်တယ်သူမီးလေးအတွက်ရွယ်ရတော့မှဆိုတော့သိပြီးတော့ပီတိတွေဖြစ်သွားတယ်အဲ့တော့ဘုရားလုံးရွယ်ကုန်တယ်ကသူ့မှာပါတဲ့ရွယ်ရောင်းလို့ရတဲ့ငွေ900နောက်ပြီးတော့900လောက်တန်ဖိုးရှိတဲ့ရွယ်ပစ္စည်းတွေဓာရီကိုပေးလိုက်တယ်တထောင်ဘိုးပေါ့နောက်ပြီးတော့သူ့အတွက်ဘာယူသွားတယ်ဆိုတော့ချိန်ပွင့်ကလေးရယ်အိတ်ကလေးတဲ့အိတ်ရယ်ငွေရှိကျက်ရယ်ကရုကပေါ့ဟိုဘကန်းပြန်ကူဖို့ငွေရှိကျက်ရယ်ဒါလေးယူပြီးတော့တုတ်တုတ်တုတ်တုတ်နဲ့မြစ်စိတ်ကိုဆင်းသွားတယ်သူ့တငယ်ချင်းအကြောင်းသူကသိတယ်ပေါ့တကယ်လို့များသူ့တငယ်ချင်းကသိသွားရင်မခံချင်စိတ်တွေဖြစ်မယ်ဆိုတာသူသိတော့မြစ်စိတ်ကိုဆင်းပြီးတော့လှေနဲ့ဟိုဘကန်းကိုတွတ်တွတ်တွတ်နဲ့ကူသွားတယ်ပေါ့အဲ့တော့ဘုန်းကြီးတို့ယူသားမှုရှိတဲ့ပုဂ္ဂိုလ်နဲ့မယိုးသားတဲ့ပုဂ္ဂိုလ်ဒီမှာကြွားချချက်ရှိသွားတယ်။ယိုးသားတဲ့ပုဂ္ဂိုလ်ဟာလောဘနေတယ်။လောဘနေတော့ဘာဖြစ်တယ်လဲထိုက်ထိုက်တန်တန်ရတယ်တဲ့။ယိုးသားတဲ့ပုဂ္ဂိုလ်မှာပစ္စည်းဥစ္စာဟာထိုက်ထိုက်တန်တန်ရတတ်ပါတယ်။မယိုးသားတဲ့ပုဂ္ဂိုလ်ကလောဘကြီးတယ်။လောဘကြီးတဲ့ပုဂ္ဂိုလ်တွေကဘုန်းကြီးတို့ရတဲ့ရထိုက်တာကိုဆုံးရှုံးရတတ်တယ်တဲ့။ဒါသင်ခန်းစာယူရမှာပဲ။ဒါကြောင့်ဘုန်းကြီးတို့ယနေ့လာပြီးတော့ကုသကောင်းမှုပြုကြတဲ့ပုံညကံမီယုဝတီဖွဲ့အာလုံဖွဲ့သူဖွဲ့သားတွေရဲ့ယောသားမှုကိုရှည်တန်းတင်ပါယောသားတဲ့ပုံကိုယ်တွေကဖြောင်းမတ်လို့ရှိရင်သူ့အတူအဆင်ပြေသွားတတ်ပါတယ်။ မယုဒါတဲ့ပုဂ္ဂိုလ်ကခဏတစ်ဖြုတ်တော့ချမ်းသာတရားရောင်ထင်ရတယ်ပြီးတော့တသက်တာကာလပလို့စိတ်ဆင်းရဲလူဆင်းရဲဖြစ်တတ်ပါတယ်ခုလည်းပဲဘုန်းကြီးတို့ရှင်ဒီဝရလောင်းကမယုဒါဘူးမယုဒါတော့တသိန်းနဲ့ရွှေပွဲကြီးဆုံးရှုံးသွားရတယ်ဖရာတော်ကတော့ယောယောသားသားပြောလိုက်တဲ့အတွက်တသိန်းနဲ့ရွှေပွဲကြီးကိုတထောင်နဲ့ရခဲ့တယ်တဲ့ဒါဘုန်းကြီးတို့ယောသားမှုအတွက်အင်မတန်မှသင်ခန်းစာယူ belu, jadi macam mana dong mal, sejajar dale, sudah dale di bawah itu tengah sajulah macam ni di bawah. Nabi lo bawah itu sendiri bukan orang, nak tak kau dini kau biang jauh lade, jauh lade, ada yang si macam ni belu, kehwal de, doi de. Doi pagu jenau ubi ban jenau jual ini nero piang piba me dua tanah dulu dulu ne tiduli jualai de ero pati de dua tu lete ma muiya ngaya sibi erike mui ngaya sura taytian je sibar de jual biji dia lebe ngaya bulau jabi tiro pati jualai de sura kedai de me jualai de mau ye tengah dah ngaru ye kuat tetain de ne sibu jigo pewa dong matang musu biro biji bo lombi tuara. Kunau lade, mau ye cianye dua ye, ini mana mati yang nyata le, kongde dia yau yau lagi le. Dua lo tetang baby lo, ari suka jigo, yudua ni ye lo piolai de, piolai de tu mesin di bule masih dia, pahpia dua bi, togari, disuwe kua jigo, lojene loba dia, loba media, ini mana mati ayi de. Nabi lo tu ye tengen jenche de bogo lebe, ngapo mana lo ye lejen. ที่ตัวเองนั้นช่วยกันงานกูส่งช่วงตัวบีงานส่งช่วงตัวบีงานส่งช่วงงานชีวิตเดียวเราเย็นเลยจีนเออโดดตาเดียรีทุ่งเตยโดดตามีเดียลาวมีวันนี้มูโตกามีเดียเลเวลลาวที่เราเสด็จกิจงชาวชาพิจารณาเลยแต่ที่เราพิจารณาอยู่ได้ไหมพิจารณาไปแล้วตุลาเทมาชีเดียมวยเดียวช่วยปีจีเดียวเอ็งบอกมาลงเย็นไปแล้วเจ็บเทียนไปแล้ว เชิงวันจะคู่เล่นนั่นจะเป็นการบีโร่ชอบคู่เล่นนั่นหรือเป็นเชิงวันยิ่งกู้การบีโร่พยายามลองเอาปีไล่ตัวเราไปปีไล่ก็คนอยู่มีเสียยาวเดียร์ตาจารุพยายามลองเย็ดเลียมีเสียยาวตัวบาบีเออเชิงเดียวกันลีสมาอุปยันลาบุคอร์เลยพยายามลองอะไรมาลายาบุสุบีโร่ชีสบีโร่ลงให้เนี่ยน้าสุเชิงเดียวกันน้องอ่ะง่ายจะได้เนี่ยช่วยกันจีส่งช่วยยาเลี้ยงโลบาเดียรีโตกาเดียรี พยายามเราเลยเป็นน้าบ่มาเช่นเช่นเราเย็นดีจริงโดดตาเดียรีวันนี้มูมูจุ้ยมูพ่อยดูกูเสียมูเสียเสียมูมีฟังส่งยังหลงเลยจ้าในตรงนั้นปูหลงบีโร่ปัจจัยอะไรก็ตัวที่อันโนราเวน้าสมมาพ่อยดูช่วยหนูเนี่ยมาชี้ดีเลยหนูเนี่ยฮะเจ้ากันเนี่ยมาชี้ดีเลยเจ้าขันตัวเรื่องหนูเนี่ยกูเห็นตัวเดียวเวไอ้เช่นเดียวกันเนี่ยเราอ่ะอะไรเนี่ยมากูเห็นบีโร่ตัวเว่ยวันตัวเกียร์เลยเด้ ตัวเว่ยวันนี้เช่นมาพยายามบอกมาเชียนอยู่อากาศได้ที่กองอาวุธเราเย็นดีจริงงาตัวเองเนี่ยช่วยกันยิ่งส่งยงยาระที่กองจะเอาสูบีโร่ตั้งเงี้ยเช่นมาปิดตาเร็วกูสูบีโร่ที่เกี่ยวกูไม่ยอดตาลูกูไม่ยาระพยายามงาโยดตาเร็วด้วยเป็นอะไรเด็ดด้วยยาตัวละดาวมันมีไหมเนี่ยงาบอกมาเราเย็นดีจริงสุดเลยโดนตาอากาศได้เนี่ยตีตัวเกเรเออตัวตีเร็วข้ามาพอยดูน้าพี่แดงพี่แดงยังอยู่โดนตาอากาศได้เสียจีจีนี่เกเรด้วย พยายามเนี่ยเป็นบัวมาเป็นตุยตุยเช่นเดียวกันฮะยังลงดอดาเวน้าสมพงศ์ยูกงกงจอมเนี่ยตระหนี่จำเจเลเวยังลงดาเวน้าสมเช่นเดียวกันก็เช่นเดียวกันเพื่อพยายามเอาตาโรลีเช่นเดียวไอ้ตาโรลีเช่นเดียวพยายามเอาเช่นเดียวกันลงเช่นเดียวเช่นเดียวกันดันเจเทปัวรีที่ชิเกตัวบาร์เลยแต่เราที่ดอดาอากาศได้เพื่อลากันละไอ้ยุ้ยกงเดียวบัวลงอ่ะแต่ตีจำเจสีเดียวช่วยบอกกูจำอยู่บีโร่พิจารณ์เลย แต่จำพ่ออยู่อารมณ์โดดกันมาเลยเสียงยุริยาตีเจ้าเสียก้าวมาเลยที่ช่วยกวาดสุดาพ่ออยู่ดันเจจีมาละมันเป็นเมลูเด็กเอร์โรไม่ได้เดียบูดังกูจีมาวะเลยแล้วดีโดดาอากาศเดียจียงเสียงเดียวเรื่องเงยยอกอะไรบัวรีมีอายุอากุตุเรียเลยตีจีเลยแล้วจำพ่ออยู่พยายามลองอ่ะพยายามลาพี่เดเสียงเดียวเรื่องลองอ่ะเสียงเดียวเรื่องลาพี่เดช่วยมีวันยิ่งกูจะวังเวดอเร่แต่มียาฟ้าดอเร่มีสวาพี่อะไร พยายามเลี้ยงพ่ออยู่ลูกพ่อเราเนี่ยเล็กๆเลยจะต้องรอดีวีสุดาเสียงดีกว่าเยอะนั่นมาโตว่าเลยแต่จนตมียาพาเลยโตเลยยิ่งกูจะวังกว่าเลยโตเลยเสียงจุดเราเสียงดีกว่าเรามีสวาพี่อะไรจะบีบดาวกันเลยแบบพี่เด็กดาวิเมลูเสียงดีกว่าก็เล่าบ้านลูกเจเน่ปงจีเจเน่เนมเมจีเจเน่ที่เราจะต้องมีนานเนี่ยปองบีโร่ปัจจุบันเป็น ဘိမိတာရာမင်းကြီးမြတ်စွာဘုရားရဲ့ကြောင်းတကားကြီးကိုလှုပ်ကြံတက်ဖြတ်တယ်။နောက်ပိုင်းမှာလေသမားတွေကိုလှုပ်ပြီးတော့မြတ်စွာဘုရားကိုလှုပ်ကြံတယ်တက်ဖြတ်တယ်မအောင်မြင်ဘူး။ကေစကုတောင်ပေါ်မှာတက်ပြီးတော့ကြောက်တုံးနဲ့လှိမ့်ချတယ်မြတ်စွာဘုရားကိုလှုပ်ကြံတက်ဖြတ်တယ်မအောင်မြင်ဘူး။နောက်ဆုံးဘုန်းကြီးတို့နာသာဂတိရှင်ကိုလှုပ်ပြီးတော့မြတ်စွာဘုရားကိုလှုပ်ကြံတက်ဖြတ်တယ်မအောင်မြင်ပါဘူး။နောက်ဆုံးမှာဘုန်းကြီးတို့အရှင်ဒီဝရဟဘာလဲဆိုတော့မြတ်စွာဘုရားကရှင်ဒီဝရကသာကိုယ့်ပေါ်မှာဒါလောက်ကြီးရန်သူလို့သဘောထားခဲ့ပြီမြတ်စွာဘုရားကဝရကေဒေဝတတံမိစောရိအင်္ဂုလိမာလကေဒနာပါလိယာဟုလိဇာတပတ္ထသမမာနတောတဲ့အဲ့တော့ရှင်ဒီဝရကဘဝတိုင်းဘဝတိုင်းရွေးကုန်တဲ့ဘဝတသိန်းတန်ရွှေပွက်ကြီးကိုသူမရတဲ့အတွက်ကြောင့်ဒေါသအာကတာရီနဲ့ရန်ညိုးတွေဖွဲပြီးတော့ဘဝတိုင်းဘဝတိုင်းရန်ဒီဖြစ်လာကြတာအဲ့တော့သားဖဖြစ်တဲ့ဘဝတည်းသားဖြစ်တဲ့လူကိုရှင်ဒီဝရလောင်းဖြစ်တဲ့ရှင်ဘီရင်ကတက်ဖြတ်ခဲ့တယ်။ဖျားဖြစ်တော်လည်းပဲအလုံးကလားဗိမိတာရာမင်းတို့ကောသလမင်းကြီးတို့အနာတပိန်တထေးတို့ဝိတာခါတို့ကလားကြည်ညိုတာရှင်ဒီဝရကတော့မြတ်စွာဘုရားပေါ်မှာလုံးကျန်တက်ဖြတ်တယ်တဲ့အဲ့တော့ရှင်ဒီဝရရဲ့ဝါရကတတွေးပင်နေတဲ့လက်ကိုတတွေးနဲ့ပြန်စေးတာဒီတဲ့ဆိုတဲ့မစင်ကျင်ကြီးနဲ့ပြန်စည်းတယ်လို့ကြာလေကြာလေပို့ပြီးတော့ညစ်ပတ်လေညစ်ပတ်လေဒါကအရှင်ဒီဝရရဲ့ဝါရမြတ်စွာဘုရားကဘယ်လိုလုပ်ခဲ့တယ်လဲမြတ်စွာဘုရားကအရှင်ဒီဝရပုံမှာမေတ္တာတရားကရုဏာတရားနဲ့တုံ့ပြန်ခဲ့တယ်တဲ့အဲ့တော့ဘယ်လောက်ထိတုံ့ပြန်တယ်လဲဆိုတော့သားတော်ရာဟုလာလေးနဲ့အရှင်ဒီဝရပုံမှာမြတ်စွာဘုရားကစိတ်ထားတူမျှပါတယ်တဲ့ဒါအံဩစရာကောင်းတဲ့အချက်ပေါ့ရှင်ဒီဝရကမြတ်စွာဘုရားပေါ်မှာလှုပ်ကြံတက်ဖြတ်တဲ့ပုဂ္ဂိုလ်သားတော်ရာဟုလာလေးရဲ့မြတ်စွာဘုရားရှင်ရဲ့လူဘဝတုန်းကဖျားမဖြစ်ခင်ကသားတော်အရင်အဲ့ဒီသားတော်ရင်ပေါ်နဲ့ကိုယ်ပေါ်မှာလှုပ်ကြံတက်ဖြတ်တဲ့ရှင်ဒီဝရပေါ်မှာမြတ်စွာဘုရားစိတ်ထားတူပါတယ်တဲ့ဒါအံဩစရာကောင်းတဲ့အချက်ပဲအဲ့တော့စိတ်ထားတူတယ်ဆိုတာဘယ်လိုများသိတတ်နိုင်မလဲဒါလေးကိုဘုန်းကြီးတို့သိဖို့လိုအပ်တယ်မြတ်စွာဘုရားကရှင်ဒီဝရပေါ်မှာမေတ္တာမပြတ်ခဲ့ဘူးဒါလေးကိုဘာလို့ထောက်ပြီးတော့သိရမလဲ။ဘုန်းကြီးတို့စိတ်သားတော်ရာဟုလာလေးကိုမြတ်စွာဘုရားကနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုအောင်အမွေတောင်းလိုက်လာတဲ့သားတော်ရာဟုလာလေးကိုကိုရင်ဖို့ပေးခဲ့တယ်။နောက်ပိုင်းရှင်ရာဟုလာလေးရဲ့တရားဉာဏ်ကြိုးစားအားထုတ်လိုက်တာယဟန်ဖြစ်ပြီးတော့ဝါမယခင်ပဲယဟန်နာရှင်မြတ်ကြီးဖြစ်သွားခဲ့တယ်။နိဗ္ဗာန်ချမ်းသာကိုခံစားသွားခဲ့ရတယ်။အဲ့တော့မြတ်စွာဘုရားသားတော်ရာဟုလာကိုနိဗ္ဗာန်မျက်မှောက်ပြုအောင်လုပ်ပေးတော်မူခဲ့တယ်။အရှင်ဒီဝရပေါ်မှာရောဘလို့သဘောရှိတယ်လေအရှင်ဒီဝရပေါ်မှာလည်းမြတ်စွာဘုရားကမေတ္တာကရုဏာပြည့်နဲ့လှုပ်ပေးခဲ့ပါတယ်အဲ့တော့ဘာဝထောက်ဆပြီးတော့သိတဲ့တယ်လေဆိုတော့အရှင်ဒီဝရဟာဘုန်းကြီးတို့မြတ်စွာဘုရားပေါ်မှာလူဘဝမှာနေပြီးတော့ယဟန်မပြူလဲပဲရှင်ဒီဝရကမြတ်စွာဘုရားကိုယံညိုးတွေဖွဲ့ပြီးတော့တတ်မဲဖြက်မဲလုံးမှာပဲလုံးကျန်တဲ့ကိစ္စတွေလုံးမှာပဲနောက်ပြီးတော့ယဟန်ပြူပြီးတော့နေရင်လည်းပဲရှင်ဒီဝရဟာမြတ်စွာဘုရားပေါ်မှာလှုပ်ကြံတက်ဖြတ်มาပဲအဲ့တော့မြတ်စွာဘုရားကယဟန်ပြုပြီးတဲ့နောက်ပိုင်းမှာရှင်ဒီဝရကသူ့ကိုလှုပ်ကြံတက်ဖြတ်မယ်ဆိုတာမသိဘူးလားဆိုတော့မြတ်စွာဘုရားကတပ်ပညုတဉာဏ်ပိုင်ရှင်အားလုံးကိုသိတော့ဒီရှင်ဒီဝရသူ့ပေါ်မှာလှုပ်ကြံတက်ဖြတ်မယ်ဆိုတာမြတ်စွာဘုရားကအစောကြီးတည်းသိပြီးသားပါအဲ့တော့ကောင်းပြီကိုယ်ကိုလှုပ်ကြံတက်ဖြတ်မဲ့ပုဂ္ဂိုလ်တယောက်ကိုမြတ်စွာဘုရားကဘာဖြစ်လို့ယဟန်ပြုပေးတယ်လဲဒီမိကုံလေးမေးစရာရှိတာလေဒီတော့အဖြေရပါလဲဆိုတော့မြတ်စွာဘုရားမေတ္တာကရုဏာကြီးမားလွန်းလို့အရှင်ဒီဝရကိုနိဗ္ဗာန်ကိုမျက်မှောက်ပြုစေခြင်းလို့တဲ့ဘယ်လိုလဲဆိုတော့လူဘဝနဲ့နေလို့ရှိရင်ရှင်ဒီဝရကမြတ်စွာဘုရားကိုပြင်မာတော့ပြင်မာမယ်လှုပ်ကြံတက်ဖြတ်မယ်ဒါပေမဲ့လို့မြတ်စွာဘုရားကိုဝန်ချတောင်းပန်ခွင့်မရနိုင်ဘူးတဲ့လူဘဝဆိုတော့အတိလိမ္မာဉာဏ်ပညာတွေအားနည်းပြီးတော့မြေမြိုကနေမှမြတ်စွာဘုရားကိုဝန်ချတောင်းပန်ခွင့်ရလုံးမှာမဟုတ်ပါဘူးတကယ်လို့ယဟန်ပြုတ်ပြီးတဲ့အခါကျတော့မြေမြိုတဲ့အချိန်ကျတော့မြတ်စွာဘုရားကိုနောက်ဆုံးရှင်ဒီဝရကမြေမြိုမြိုသွားလိုက်တာလည်းပဲဒီမြေမြိုတဲ့အခါကျတော့မြတ်စွာဘုရားကိုလှမ်းပြီးတော့ဥဒင်းကျ၌ရှ िख ိုးပူဇော်ပြီးတော့ဝန်ချတောင်းမှန်ကြော်သွားတယ်တဲ့အဲ့ဒီလိုကြော်ခွင့်ရဖို့အတွက်မြတ်စွာဘုရားကယဟန်ပြုတ်ပေးခဲ့တာပါကြော်ခွင့်ရတော့ဘာကြိုးထုလဲခုဝီစီငရဲ့ရှင်ဒီဝရကြပြီအဝိဇ္ဇငရေလွတ်လွတ်ပါရမီတွေဖြစ်ပြီးကဘာတသိမ်းကြာလို့ရှိရင်ရှင်ဒီဝရဟာအဲ့ဒီဝန်ချတောင်းမှန်တဲ့ကရောကုသိုလ်ကြောင့်ဘုန်းကြီးတို့ရှင်ဒီဝရဟာပိဿကဗုဒ္ဓရဟန္တာရှင်မြတ်ကြီးဖြစ်မယ်တဲ့အဲ့တော့ပိဿကဗုဒ္ဓရဟန္တာရှင်မြတ်ဖြစ်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်တယ်ဒါပါဖြစ်လို့လဲဆိုတော့မြတ်စွာဘုရားကရှင်ဒီဝရအပေါ်မှာမေတ္တာကရုဏာကြီးမားစွာနဲ့ဝန်ချတောင်းပန်ကရောခွင့်ရအောင်ယဟန်ပြုပေးခဲ့တယ်ဒီလိုကရောခွင့်ရတဲ့အတွက်ရှင်ဒီဝရဟာနိဗ္ဗာန်ချမ်းသာသည့် ောက်ဆုံးပစ္စည်းကဘုရားရဟန္တာရှင်မြတ်ဖြစ်ပြီးတော့မျက်မှောက်ပြုရမယ်အဲ့တော့နိဗ္ဗာန်ကျမ်းစာကိုမျက်မှောက်ပြုနိုင်အောင်လုပ်ပေးတယ်ဆိုတာဒါမြတ်စွာဘုရားရဲ့မေတ္တာကရုဏာကြီးမားလို့တဲ့ဘုန်းကြီးတို့ကိုယံသူကိုဆိုရင်ဘယ်လုပ်ပေးပါမလဲမြတ်စွာဘုရားကတော့ယံသူဖြစ်တဲ့ရှင်ဒီဝရကိုနောက်ဆုံးနိဗ္ဗာန်ရောက်ဖြစ်နိဗ္ဗာန်ကျမ်းစာကိုမျက်မှောက်ပြုအောင်ဝန်ချတောင်းပန်ခွင့်ကတော့ခွင့်ရအောင်ယဟန်ပြုပေးခဲ့တာအဲ့ဒါမြတ်စွာဘုရားရဲ့ရှင်ရာဟုလာဒီအပေါ်မှာမြတ်စွာဘုရားစိတ်ထားတယ်လို့ပဲမြတ်စွာဘုရားရှင်ဒီဝရအပေါ်မှာလည်းမေတ္တာကြီးမားတယ်ဆိုတဲ့သင်္ကေတပါဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားရှင်ရဲ့ဝါဒကတရွေးပင်နေတဲ့လက်ကိုဘုန်းကြီးတို့ရေစင်ကြီးနဲ့ဆေးကြောတယ်လို့ပဲယံမူတဲ့ကိုယ့်ကိုလုံးကျန်တက်ဖြစ်တဲ့ရှင်ဒီဝရကိုနိဗ္ဗာန်တိရောက်အောင်ပို့ပေးတယ်ဆိုတာကမြတ်စွာဘုရားရှင်ရဲ့ဝါဒဒါကြောင့်ယနေ့ပုံညဂါမီယုဝတီဖွဲ့သူဖွဲ့သားတွေဟာအဲ့တော့ကိုယ့်ကိုယံလုတ်လာတဲ့ပုဂ္ဂိုလ်တော်မှမြတ်စွာဘုရားဟာကြည်ပြူပြူခွင့်ပြုသေးတယ်။မိမိတို့ကဘာလို့ခွင့်မလွတ်နိုင်ရမှာလဲ။ငါတို့လည်းပဲမြတ်စွာဘုရားရှင်ရဲ့သာဝကဒီတော့အရာရာကိုမေတ္တာတရားနဲ့ခွင့်လွတ်မယ်ဆိုပြီးကျင့်သုံးရင်ဒါမြတ်စွာဘုရားရဲ့ဝါဒကိုကျင့်သုံးရရောက်သွားပါတယ်။အဲ့တော့ဘုန်းကြီးတို့ဘုရားရှင်ကဘာနဲ့တူတယ်လဲဆိုတော့စဉ်းစားကြည့်ရင်စံတကုဏ္ဏတာတော်ကြီးနဲ့တူတယ်တဲ့။စံတကုဏ္ဏတာတော်မှာဘုန်းကြီးတို့တစ်ပင်မှာရှင်စင်မှာလည်းပဲလူသားတွေကိုနတ်နဲ့နတ်သားနဲ့ကျေးဇူးပြုတာပဲ။နောက်ပြီးတော့ဒီနတ်သားပင်ကြီးကိုခုတ်လဲလိုက်တယ်။ခုတ်လဲလိုက်တဲ့ပုံကိုယ်ကိုလည်းအမွေနတ်သားတွေနဲ့နတ်သားတို့ကြီးကကျေးဇူးပြုနေတာပဲ။နောက်ဆုံးဘုန်းကြီးတို့ဒီဆန္ဒကုနတ်သားတို့ကြီးကိုမီးရှို့ပြလိုက်။မီးရှို့ပြလိုက်တော့လည်းပဲမကြုံမချင်းမီးသွေးမဖြစ်မချင်းမီးရှို့တဲ့ပုံကိုဆန္ဒကုနတ်သားတို့ကြီးကအမွေနတ်သားတွေနဲ့ကျေးဇူးပြုတယ်တဲ့။ဒီလိုပဲမြတ်စွာဘုရားရှင်ဟာပရိနိဗ္ဗာန်မဆန်မချင်းကိုယ်ပေါ်မှာယံလုတ်တဲ့အရှင်ဒီဝရအပေါ်မှာယံမူနဲ့မတုံ့ပြန်ဘဲနဲ့ဘုန်းကြီးတို့တတွေးပင်ကြီးတဲ့လက်ကိုရေစင်ကြီးနဲ့ဆေးကြောတယ်လို့မေတ္တာကရုဏာနဲ့တုံ့ပြန်ခဲ့တဲ့အတွက်ရှင်ဒီဝရလည်းပဲနောက်တစ်ချိန်သောကာလမှာဒီဘဝမှာနိဗ္ဗာန်မျက်မှောက်မပြုပေမဲ့နောက်တစ်ချိန်သောကာလမှာနိဗ္ဗာန်ကိုမျက်မှောက်ပြုမယ်ဆိုတာဒါမေတ္တာဆွမ်းအားရဲ့အကျိုးတွေပါကဲအားလုံးစောစောကပြားလေးကိုတစ်ခေါက်ပြန်ဆိုရအောင်တတွေးပင်ယာရှိဖြင့်သာမှန်စွာစေမဆင်ကြည်သည်တရွေဖြင့်သာစေလီယာလွန်စွာပူ၍ညစ်ပေသည်ရံကိုရံခြင်းတုံ့ပြန်လျင်ငြိမ်းခြင်းဘယ်ကမရှိပြီရံကိုရံခြင်းမတုံလျင်ငြိမ်းချင်းချမ်းသာပြေဝသည်ကိုကိုကိုစဉ်းစားကြည့်လိုက်ငါဘသူပေါ်မြန်ရံမျိုးတွေဖွဲ့နေတယ်လေဘသူပေါ်မြန်ဒေါသအာကတာတွေဖြစ်နေတယ်လေဖြစ်နေလို့ရှိရင်ဘုန်းကြီးတို့ငါဘသူလမ်းစဉ်လိုက်နေတယ်ဒါဆိုရင်ရှင်ဒီဝရရဲ့လမ်းစဉ်လိုက်နေပြီဒီဒေါသအာကတာရံမျိုးတွေဟာငါဘဝအတွက်အပင်ရောက်ချောင်းဖြစ်သွားတယ်အရှင်ဒီဝရဟာဒေါသအာကတာရံမျိုးတွေကိုဖွဲ့တဲ့အတွက်အဝိဇ္ဇငရဲ့ရောက်သွားပြီရှင်ဒီဝရရဲ့လမ်းစရာဝိဇ္ဇငရဲ့မှာလမ်းဆုံးနေတယ်။ဘုရားရှင်ကိုရောမြတ်ကကိုယ်ပေါ်လုံးကျန်သက်ဖြစ်တဲ့ရှင်ဒီဝရကိုပဲနိဗ္ဗာန်မျက်မှောက်ပြုအောင်တီးခံပြီးတော့မေတ္တာတရားနဲ့ခွင့်လွတ်တော်မူခဲ့တယ်၊ကုညီတော်မူခဲ့တယ်၊စံတကူနန္တာတော်လိုကိုယ့်ကိုမီးရှို့တဲ့ပုဂ္ဂိုလ်ကိုမကြုံမချင်းမီးသွေးမဖြစ်မချင်းနတ်သားနဲ့ကျေးဇူးပြုတယ်လို့မြတ်စွာဘုရားကပေးနေတဲ့လက်ကိုတရွေပေးနေတာကိုရည်စင်ရည်နဲ့ဆေးကြောပြီးတော့တန့်စင်အောင်လှုပ်သွားခဲ့တယ်မြတ်စွာဘုရားကိုကြောင်းပြုပြီးတော့ရှင်ဒီဝရကိုယ်တိုင်ချမ်းသာပွင့်ကြအောင်ပါအဲ့တော့ငါတို့ကမြတ်စွာဘုရားရှင်ရဲ့တပိတာဝကဖြစ်နေတော့ဒီလိုဒေါသအာဃာတထားတာမသိတော့ပါလားဒါမျိုးတွေးပြီးတော့ဒေါသအာဃာတတွေရှိနေခဲ့လို့ရှိရင်လည်းပဲဘုရားရှင်ကျင့်သုံးတယ်လို့မိမိတို့ကျင့်သုံးနိုင်ရမယ်ပေါ့ဒါဆိုလို့ရှိရင်ဘုန်းကြီးတို့တတွေးပင်နေတဲ့လက်ကိုရေစင်ရေးနဲ့ချေချောရရောက်သွားတယ်ရံကိုမေတ္တာနဲ့တုံ့ပြန်ရရောက်သွားတဲ့အတွက်ဒီဘဝမှာလည်းပဲငြိမ်းချမ်းတန်တရာမှလည်းပဲတွေ့တိုင်းတွေ့တိုင်းရံသူဖြစ်ဖြစ်မိတ်ဆွေတွေပြန်ဖြစ်ပြီးတော့ပါရမီဖြည့်ပတ်တွေဖြစ်သွားနိုင်ပါတယ်တဲ့ဒါလေးတွေကိုဘုန်းကြီးကကျင့်သုံးစေခြင်းလို့မေတ္တာရည်ဖြင့်ဆေးကြောပါဆိုတဲ့ဒီတရားကိုဟောပေးခြင်းဖြစ်တယ်ပေါ့ဘုန်းကြီးတို့ဒီတရားကိုသူတော်ကောင်းဆက်ဆက်ကျင့်သုံးခဲ့ကြပါတယ်အဲ့တော့လွန်ခဲ့တဲ့နှစ်60လောက်ကဘုန်းကြီးတို့မြန်မာပြည်မှာကျင့်သုံးခဲ့တဲ့အကြောင်းလေးကိုဘုန်းကြီးနည်းနည်းလေးပြန်ပြောပြခြင်းသေးတယ်အဲ့တော့ဒီကျင့်သုံးခဲ့တဲ့ပုဂ္ဂိုလ်ဟာချာမို့ပေါ့ဘုကျုံအောင်ဆန်းရဲ့ကတော်ဒေါခင်ကြီးကျင့်သုံးခဲ့တဲ့လမ်းစဉ်တွေဘုန်းကြီးနည်းနည်းလေးပြောပြပေးဦးမယ်။ဘုန်းကြီးတို့1948ခုဇူလိုင်19ရက်ကဘုကျုံအောင်ဆန်းနဲ့တကောအာဇာနည်ကြီးတွေကိုဂလုံဦးစောကနေပြီးတော့လုံးကျန်ဖမ်းလိုက်တဲ့အတွက်အားလုံးသေသွားကြတယ်။ အဲ့ဒီနေကိုအာဇာနီနေဆိုပြီးတော့တတ်မှတ်ခဲ့ကြရတယ်။အဲ့တော့ဘုရားအောင်စံတို့ကြာဆုံးပြီးတဲ့နောက်ပိုင်းမှာဘုန်းကြီးတို့ဂလုံးဥဇော်လည်းပဲကြိုးပေးပြီးတော့အသက်ခံခဲ့ရတယ်။အဲ့တော့ဘုန်းကြီးတို့မြန်မာပြည်မှာလည်းပဲဒီမိုကရေစီစနစ်ကျင့်သုံးခဲ့ဘူးပါတယ်အဲ့ဒီချိန်တုန်းက။အဲ့တော့ဘုရားအောင်စံကတော့ဖြစ်တဲ့ဒေါခင်ကြီးကလည်းပဲတိတ်ပြီးတော့ဆင်ရဲခဲ့တယ်။ဘာဖြစ်လို့လဲဆိုတော့ကလေးလေးတွေကလည်းပဲတယောက်ချာတစ်နှစ်ချာမွေးတော့ကလေးလေးတွေကငငယ်လေးတွေပဲရှိသေးတယ်။နောက်ဘိုးချုပ်အောင်ဆန်းကွယ်လွန်သွားတော့ဘိုးချုပ်အောင်ဆန်းကနိုင်ငံအတွက်လုပ်ခဲ့တာသူ့အတွက်ရတယ်မှုအတွက်ဘာမှမလုပ်ခဲ့ဘူး။စော်ဘွားတွေဘာတွေရှမ်းပြည်ကနေပြီးတော့ရွှေချောင်းတွေဘိုးချုပ်အတွက်လက်ဆောင်ပေးတယ်။ဘိုးချုပ်ကမိသားစုအကျိုးမတုံ့မင်းနဲ့တိုင်းပြည်အတွက်လှူခဲ့တယ်ပေါ့။နောက်ဆုံးဘုန်းကြီးတို့ဘိုးချုပ်အောင်ဆန်းကွယ်လွန်တဲ့အခါမှာအင်ကြီးအဝတ်စားဟာ၅စုံလောက်ပဲကျန်တယ်လို့သမိုင်းမှာရှိနေခဲ့တယ်။နောက်ပြီးတော့အင်းလွတ်လပ်ရေးယူဖို့အင်္ဂလန်ကိုသွားတဲ့အခါအိန္ဒိယတထောက်ဝင်လာတယ်။အဝတ်စားကောင်းကောင်းမပါလို့အိန္ဒိယဝန်ကြီးချုပ်ဖြစ်တဲ့နေရူကနေပြီးတော့ဘိုချုပ်အောင်ဆန်းအတွက်ကုတ်အင်းကြီးတစ်ထည့်ဆင်ပေးရတယ်တဲ့။အဲ့တော့အာလုံးချုပ်ကြည့်ရင်ဘိုချုပ်အောင်ဆန်းဟာသူ့ချမ်းသာဖို့အတွက်မလုပ်ခဲ့ဘူး။တိုင်းပြည်ကောင်းစားဖို့အတွက်လုပ်ခဲ့တယ်။သူ့ကိုလက်ဆောင်ပေးတဲ့ရွှေချောင်းတွေကိုပဲမိသားစုကိုမပေးဘဲနဲ့တိုင်းပြည်တည်ဆောက်ရေးအတွက်အသုံးပြုခဲ့တယ်တဲ့။အဲ့တော့ဘိုးချုပ်အောင်ဆန်းပွေလွန်တဲ့အခါဒေါခင်ကြီးအတွက်ပစ္စည်းပစ္စည်းကဘာမှမကြံခဲ့ပါဘူး။တိတ်ဆင်းရဲနေတဲ့အချိန်ပေါ့။အဲ့တော့ဒီလိုဒီမိုကရေစီကျင့်သုံးနေတဲ့အချိန်မှာဝန်ကြီးတယောက်ကဒေါခင်ကြီးကိုတနာလို့အင်မတန်မှမေတ္တာလည်းပဲရှိလို့ပေါ့နော်။အဲ့တော့စေနာမေတ္တာနဲ့အကြံပေးခဲ့တယ်။ဘယ်လိုကြံပေးလဲဆိုတော့ဒေါခင်ကြီးကိုကြံပေးတာကဘိုးချုပ်အောင်ဆန်းတို့သေသွားရတာဟာရာဇဝတ်မှုမြောက်ပါတယ်တဲ့။ကလုံစော်ကနေပြီးတော့လှုပ်ကြံတက်ဖြတ်ခဲ့တယ်ပေါ့။အဲ့တော့ရာဇဝတ်မှုမြောက်တဲ့အတွက်ဂလုံစောရဲ့ကြံရစ်တဲ့မိသားစုဒေါ်တန်းခင်မိသားစုကိုတရားမှလမ်းကြောင်းအရာတရားစွဲပြီးတော့နေနာကြီးတောင်းရင်ရနိုင်ပါတယ်တဲ့ကျမယောက်ျားဘိုးချုပ်များတက်ရှိခဲ့ရင်ဒီလိုဒီလိုဝင်ငွေရနိုင်ပါတယ်အဲ့တော့ဒီဝင်ငွေတွေကဘိုးချုပ်ကွယ်လွန်သွားတဲ့အတွက်ဆုံရှုံသွားပါပြီဒါကြောင့်ဒီလိုနေနာကြီးရချင်ပါတယ်ဆိုပြီးတော့တရားရုံးမှာတရားစွဲပြီးတော့နေနာကြီးတောင်းရင်အဲ့တော့ဂလုံစိုးရဲ့ဇနီးဒေါ်သန်းခင်မိသားစုထံကငွေကြေးရနိုင်ပါတယ်ဆိုပြီးတော့ဝန်ကြီးတယောက်ကဒေါ်ခင်ကြီးကိုစေနာမေတ္တာနဲ့အကြံပေးခဲ့ဘူးတဲ့ဘုန်းကြီးတို့အာဇာနည်ခေါင်းဆောင်တယောက်ရဲ့အမျိုးသမီးတယောက်ကဆိုရင်ဂလုံစိုးမိသားစုကိုတရားစွဲလိုက်တဲ့အတွက်ငွေတသိန်းကျော်ကြီးရခဲ့တယ်ပေါ့အဲ့ဒီခေတ်တုန်းကအဲ့ဒီခေတ်ကငွေတသိန်းကလွန်ခဲ့တဲ့2 60ကျော်လောက်ကဆိုတော့ဘလောက်တန်ကြီးရှိမလဲဆိုရင်ဘုန်းကြီးတို့အဲ့ဒီခေတ်ကတိုက်ဝဲမယ်ဝင်းချံဝဲမယ်ကားဝဲမယ်ဒါတောင်မှ5000လောက်ပိုသေးတယ်ငွေတသိန်းမကုန်ဘူးတဲ့အဲ့ဒီလောက်တန်ဖိုးကြီးတာအဲ့တော့ဒေါခင်ကြီးအနေနဲ့ဒီငွေတသိန်းရမယ်ဆိုရင်သူ့မိသားစုအတွက်တိတ်ပြီးတော့အဆင်ပြေသွားမှာဒါပေမဲ့ဒေါခင်ကြီးကဘလို့ပြောခဲ့တယ်ဆိုတော့ဂလုံစောရဲ့မျိုးသမီးဒေါ်တန်းခင်ပေါ့သူလည်းပဲမုတ်ဆိုးမှပါတဲ့ကျမလည်းပဲမုတ်ဆိုးမှပဲအဲ့တော့သူမုတ်ဆိုးမှကမျက်နှာမရှိတဲ့မုတ်ဆိုးမှဂုံသိက္ခာမဲ့တဲ့မုတ်ဆိုးမှဖြစ်ရပါတယ်ကျမမုတ်ဆိုးမကတော့ဂုံသိက္ခာရှိတဲ့မုတ်ဆိုးမဖြစ်ရပါတယ်တဲ့။ဒါကြောင့်ဒေါ်တန်းခင်မိသားစုကိုတရားလည်းမစွဲလို့ပါဘူး။နင့်နာကြီးလည်းမတောင်းလို့ပါဘူးဆိုပြီးတော့ဘိုးချုပ်အောင်ဆန်းရဲ့ဇနီးဖြစ်တဲ့ဒေါ်ခင်ကြီးကဒီလိုမျိုးလေးပြောခဲ့တယ်ပေါ့။အဲ့တော့ဘုန်းကြီးတို့ဒီလိုပြောခဲ့တဲ့ဇာတ်ကားဟာဒေါ်ခင်ကြီးကပြန်ပြောလို့သိရတာမဟုတ်ပါဘူး။အဲ့တော့ဂလုံစောရဲ့သမီးဖြစ်တဲ့ဒေါ်ဘေဘီစောကနေပြီးတော့ပြန်ပြောလို့စာရေးဆရာတစ်ယောက်ကသိရတာ။အဲ့ဒီစာရေးဆရာတစ်ယောက်ကပြန်ရေးထားတဲ့အတွက်ဒီเจ้าနေဘုန်းကြီးတို့ဖတ်ရတာအဲ့တော့ဒေါခင်ကြီးကကိုယ့်ရဲ့မှန်ကန်တဲ့ဂုံတရင်ဖြစ်ပြီမဲ့လို့လူတွေတိုင်းမကြွားဘူးဆိုတာဒါပေါ်လွင်တယ်။နောက်ပြီးတော့ဘေဘီစောရဲ့ဂလုံစောရဲ့သမီးဖြစ်တဲ့ဒေါ်ဘေဘီစောတို့ကဒေါခင်ကြီးတို့မိသားစုကိုတိတ်ပြီးတော့ကျေးဇူးတင်တယ်။ဘယ်လိုလဲဆိုတော့သူတို့မိသားစုမှာအာဇာနည်နဲ့ရောက်တဲ့မျက်နှာငယ်ရတယ်။ဘယ်နေရာမှမသွားရဘူးဘိုးချုပ်ကိုလှုပ်ကြံတဲ့ဂလုံစောရဲ့သမီးတဲ့ဂလုံစောရဲ့မိတဲ့အဲ့တော့ဂလုံစောရဲ့အရေးကြီးရလွှမ်းနေတော့ဘယ်နေရာပဲသွားသွားမျက်နှာတိတ်ပြီးတော့ငေရတယ်အောက်တန်းကြရတဲ့ဘဝအဲ့တော့ဒေါခင်ကြီးမိသားစုကခွန့်လွတ်ပါတယ်တရားမစွဲပါဘူးဒါမျိုးလေးပြောလိုက်တဲ့အခါသူတို့ရဲ့မိသားစုကဒေါခင်ကြီးမိသားစုပေါ်မှာယံညုံမဖွဲ့ဘဲနဲ့ကျေးဇူးတွေတင်လို့ဒေါခင်ကြီးတို့မိသားစုကလည်းပဲသူတို့ပေါ်မှာအာလုံစာနာမေတ္တာတရားထားခဲ့တယ်အဲ့တော့ယံညုံတွေကအာလုံကင်းစင်သွားကြပါတယ်အဲ့တော့ဒီဘဝမှာလည်းပဲဒေါခင်ကြီးမိသားစုနဲ့ကလုံစောရဲ့ဇနီးဒေါ်တန်းခင်ရဲ့မိသားစုစီလုံးညီညွတ်ပြီးတော့ဘုန်းကြီးတို့ရန်ညူအာခတာဒေါ်တာတွေမရှိတယ်လို့တကယ်လို့တန်တရာမှာပြန်ဆုံလို့ရှိရင်လေသူတို့ကရန်သူဖြစ်ဖို့မဖြစ်နိုင်တော့ဘူးတဲ့မိတ်ဆွေတွေပဲဖြစ်သွားမယ်အဲ့တော့ဘုန်းကြီးတို့ခုနကကြည်လိုက်ရှင်ဒီဝရလောင်းကငွေတသိန်းတန်ဖိုးရှိတဲ့ရွှေဘွက်ကိုအကြောင်းပြုပြီးတော့ ဖရာလောင်းကိုတဘွားလည်းမကနှစ်ဘွားလည်းမကတွေ့တိုင်းတွေ့တိုင်းရန်နေလို့အသက်ကြီးရန်ရှာနောက်ဆုံးဘုန်းကြီးတို့ဖရာဖြစ်တဲ့အထိမျိုးမျိုးလုံးကျင်ခဲ့တယ်မြတ်စွာဘုရားကလည်းပဲဘွားတိုင်းဘွားတိုင်းတက်နိုင်နေမြတ်ခွင့်လွတ်ပြီးတော့တီးခံခဲ့ပါတယ်အဲ့တော့ဒေါခင်ကြီးကျင့်သုံးတဲ့ဝါဒဖရာရှင်ကျင့်သုံးတဲ့ဝါဒနဲ့အတူတူပါပဲရှိနေတဲ့ရန်ညိုးတွေကိုမေတ္တာတရားနဲ့ဖြည့်ဖြောက်ပြီးတော့ကိုကျင်းစာတရားနဲ့ဖြည့်ဖြောက်ပြီးတော့ဒီလိုခွင့်လွတ်သွားတယ်ဆိုတော့မိသားစုနဲ့စုကဒီဘွားလည်းပဲငြိမ်းချမ်းတန်တရာမှာသူတို့တွေ့ပြန်ရင်လည်းပဲဒေါသအာဃာတရံညိုးတွေလုံးဝကင်းစင်သွားနိုင်တယ်တဲ့ဒါလေးဟာဘုန်းကြီးတို့မှတ်သားစရာကောင်းတဲ့အချက်ကလေးတွေပါဒါကြောင့်ဒေါခင်ကြီးကျင့်သုံးခဲ့တဲ့ဝါဒဟာစဉ်းစားကြည့်ရင်ပေနေတဲ့တွေ့ကိုရည်စင်ကြည်နဲ့ထေချောခဲ့တာပါဒါကြောင့်တန့်ရှင်းစင်ကြဲသွားပါတယ်ပေနေတဲ့တွေ့ကိုဒေါခင်ကြီးကတွေ့နဲ့ပြန်ပြီးတော့မစီပါဘူးအဲ့တော့ဂလုံစောရဲ့မိသားစုကိုဒုက္ခရောက်အောင်နင်နာရေးတောင်းတဲ့ကိစ္စတရားဆွဲတဲ့ကိစ္စလုံးဝမလုပ်ခဲ့ပါဘူးလုံးမယ်ဆိုရင်လည်းမှန်ကန်ပါတယ်ဘသူကမှပြစ်ဒေါခင်ကြီးကိုပြစ်တင်မှာမဟုတ်ပါဘူးဒါပေမဲ့လို့ဒေါခင်ကြီးကမေတ္တာတရားနဲ့ခွင့်လွတ်ခဲ့တယ်တဲ့ဒါကြောင့်ဒေါခင်ကြီးကဘုရားရှင်အလောင်းတော်ကျင့်သုံးသွားခဲ့တဲ့တန်ခြင်းကိုကျင့်သုံးသွားတဲ့အတွက်ကလုံစုံမိသားစုနဲ့ပိုချုပ်မိသားစုဟာရံညိုးတွေကင်းရှင်းသွားတယ်ဆိုတာဘုန်းကြီးတို့သိခွင့်ဖတ်ရှုခွင့်ရခဲ့ရတယ်ပေါ့ဒါတွေကသိပြီးတော့ကောင်းတယ်ပေါ့နောက်ဘုန်းကြီးဒေါခင်ကြီးစိတ်ဓာတ်လေးနည်းနည်းပြောပြအောင်မယ်ဘုန်းကြီးတို့စာပေမှာလာတဲ့ပုံကိုလေးမျိုးတွေက၃မျိုးလောက်ကိုဘုန်းကြီးနည်းနည်းလေးပြောပြပေးဦးမယ်။နံပါတ်၁ကပါပိဿပုဂ္ဂိုလ်တဲ့အလိုကြီးတဲ့ပုဂ္ဂိုလ်။ရုပ်မာတဲ့အလိုရှိတဲ့ပုဂ္ဂိုလ်ပေါ့ပါပိဿပုဂ္ဂိုလ်ဆိုတာ။ဒုတိယကမဟိဿပုဂ္ဂိုလ်လောဘရမကြီးတဲ့ပုဂ္ဂိုလ်တဲ့။နံပါတ်၃ကအပိဿပုဂ္ဂိုလ်အလိုရမနည်းပါတဲ့ပုဂ္ဂိုလ်ဆိုပြီးတော့ဒီပုဂ္ဂိုလ်၃မျိုးအကြောင်းဘုန်းကြီးပြောဦးမယ်ပေါ့။အဲ့တော့ပါပိဿရုံမာတဲ့အလိုဆိုးရှိတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုပြောတာလဲဆိုတော့ယဟန်နေဆိုလို့ရှိရင်ဘုန်းကြီးတို့ကိုယ်မှာမရှိတဲ့ဂုဏ်တွေကိုထုတ်ပြီးတော့ကြွားတယ်။အဲ့တော့ကိုယ်မှာမရှိတာတွေကိုရှိဟန်ဆောင်ပြီးတော့ကြွားတယ်၊ဝါတယ်၊သူများထင်ကြည်အောင်လုပ်တယ်။နောက်ပြီးတော့လှူတဲ့တန်းတဲ့အခါမှာဘုန်းကြီးတို့ရှားတဲ့ရထိုက်တာတွေပို့ပြီးတော့လိုချင်တယ်၊လှူတိုင်းယူတယ်အတိုင်းရှိကိုမသိမလိုလိုလိုလှူလို့ရှိရင်ယူတော့တာပဲ။အဲ့တော့မရှိတဲ့ဂုံကလေးပဲကြွားတယ်၊လှူတိုင်းလည်းပဲလိုအပ်တာမလိုအပ်တာမထောက်ထားပဲနဲ့လှူတိုင်းယူတယ်။ဒါဆိုလို့ရှိရင်မဟိတ်ဘုန်းကြီးတို့ပါပိဿရုပ်မာတဲ့လူရှိတဲ့ပုဂ္ဂိုလ်တဲ့။နောက်ပြီးတော့မဟိတ်စာပုဂ္ဂိုလ်အလိုကြီးတဲ့ပုဂ္ဂိုလ်အလိုရမကြီးတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကဘယ်လိုလဲဆိုတော့ तू ကမဟုတ်တဲ့ဂုံကိုတော့ထုတ်မကြွားဘူး။ဒါပေမဲ့ရှိပြီးသားဂုံတွေကိုနေရာတကာထုတ်ပြီးတော့ကြွားတယ်တဲ့လိုအပ်တဲ့ဖြစ်စီမလိုအပ်တဲ့ဖြစ်စီ तू မှာဘယ်လိုဂုံရှိတယ်ဘယ်လိုလုပ်ခဲ့တယ်ဒါ리고အချိန်မရွေးထုတ်ကြွားနေတယ်။နောက်တစ်ချက်ကလှူတိုင်းယူတယ်တဲ့။လှူလို့ရှိရင်ကိုလိုအပ်တယ်ဖြစ်စီမလိုအပ်တယ်ဖြစ်စီမလိုအပ်ရင်မယူပဲနေရပါ။ဒါပေမဲ့လှူရင်ယူတော့တာပဲ။ဒီလိုပုဂ္ဂိုလ်မျိုးကမဟိစ္စလောဘလိုရမကြီးတဲ့ပုဂ္ဂိုလ်တဲ့။အဲ့တော့အပိစ္စပုဂ္ဂိုလ်ကြတော့ဘာလဲဆိုတော့ကိုရှိနေတဲ့ဂုံကိုပဲရှွတ်ရှွတ်ဝက်ဝက်နဲ့နေတယ်။တွေ့တိုင်းထုတ်မပြောဘူး။အရေးကြောင်းရှိမှထုတ်ပြောတယ်။လှူတိုင်းလည်းပဲမယူဘူး။လိုအပ်မှပဲယူတယ်လူအပ်တဲ့ BC ကိုပဲယူတယ်လူတိုင်းမယူဘူးတဲ့အဲ့တော့ဒီလိုပုဂ္ဂိုလ်ကအပိစ္စအလိုနှဲပါတဲ့ပုဂ္ဂိုလ်တဲ့ဘုန်းကြီးတို့နိဗ္ဗာန်နဲ့နီးတယ်ဆိုတာအပိစ္စအလိုနှဲပါတဲ့ပုဂ္ဂိုလ်တွေယဟန်တော်တွေကသာနိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်ပါတယ်ပါပိစ္စယုံမာတဲ့အလိုဆိုးရှိတဲ့ပုဂ္ဂိုလ်မဟိစ္စလူကြီးတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်တွေကတော့နိဗ္ဗာန်နဲ့ဝေးနေတတ်ပါတယ်တဲ့ခုဒေါခင်ကြီးကိုသုံးသက်ကြည့်လိုက်ပေါ့ဒီပုဂ္ဂိုလ်သုံးယောက်ထဲမှာဒေါခင်ကြီးကသူ့မှာရှိနေတဲ့ဂုံတွေကိုသူကနေပြီးတော့ဂလုံးစုံမိသားစုပေါ်မှာဖွင့်လုပ်ခဲ့တာ၄နားလဲခဲ့တာ၄တရားမဆွဲခဲ့တာ၄ဒါတွေမှန်မှန်ရဲ့ဒေါခင်ကြီးကထုတ်မပြောခဲ့ဘူးဒီတော့ဒေါခင်ကြီးကဘုန်းကြီးတို့အပိစ္စအလိုနေတဲ့ပုဂ္ဂိုလ်လို့ဒီလိုသုံးသပ်လို့ရပါတယ်အဲ့တော့ဒီလိုပုဂ္ဂိုလ်မျိုးတွေကဖျားရှင်ရဲ့လမ်းစဉ်လိုက်နေတော့ဖျားရှင်နိဗ္ဗာန်မျက်မှောက်ပြုတယ်လို့ဒီလိုပုဂ္ဂိုလ်တွေကလောဘတွေတဖြည်းဖြည်းနေပြီးတော့နိဗ္ဗာန်အထိမျက်မှောက်ပြုနိုင်ပါတယ်တဲ့ကဲဒါလေးတွေကိုကျင့်သုံးစေခြင်းလို့ဘုန်းကြီးကမေတ္တာရည်ဖြင့်ရှင်းကြပါဆိုတဲ့တရားကိုယနေ့ပုညကာမီယုဝတီဖွဲ့ကိုဓမ္မလက်ဆောင်ပေးပါတယ်။အလုံးသောဖွဲ့သူဖွဲ့သားတွေကဒီတရားတော်ကိုနာယူပြီးတော့မိမိတို့ကိုယ်ကိုမိမိတို့ရှင်ဒီဝရရဲ့လမ်းစဉ်မလိုက်ဘဲနဲ့ဒေါသအာဃာတတွေကိုယ်ပေါ်မှာတုံ့ပြန်လာရင်ဆေးရည်လာရင်တရွေးပေနေတဲ့လက်ကိုရည်စင်ကြီးနဲ့ဆေးကြောတယ်လို့မေတ္တာတရားနဲ့ဒေါခင်ကြီးတို့လိုဖျားလောင်းစားတဲ့သူတော်ကောင်းတွေလိုတုံ့ပြန်နိုင်ကြပါစေ။ဒီနည်းအဖြင့်ကုသိုလ်ပါရမီတွေတဖြည်းဖြည်းရင့်သန်ပြီးနောက်ဆုံးမှာမညံဖူညံဖြင့်နိဗ္ဗာန်ချမ်းသာကိုကိုစီကိုကလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း